to the Voice of America in Burmese.
ဝင်လာမယ့်နေ့ချင်းပါရှင့်ဝါရှင်တန်မြို့ရဲ့ဗီအိုအေမြေကန်တန်ကနေ၂၀၂၀မေလ၂၀ရက်ဗုဒ္ဓဟူးနေ့မနေ့ချင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့၆နာရီကနေ၇နာရီအထိလိုင်းလုံးမီတာ၂၄လေးဆယ်နဲ့၅၁လိုင်းလံမီတာ၁၉၀ကနေထုတ်လွှင့်ပေးနေပါပြီ ရပ်ပလီကန်ပါတီအောက်လွှတ်တော်အမဂျွန်ရက်ကလစ်ကိုအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဖြစ်တဲ့အမည်ရှင်းတင်သွင်းဖို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကအင်ကာနေ့မှာအတည်ပြုပေးလိုက်ပါတယ်။ပါတီကြီးနှစ်ရက်စလုံးပါဝင်တဲ့ကော်မတီကနေထောက်ခံမဲရှင်မဲကန့်ကွက်မဲခုနှစ်မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပြီးဒီမိုကရက်တစ်ပါတီကော်မတီဝင်အားလုံးကကန့်ကွက်မဲထည့်ခဲ့ကြတာပါ။တကယ်လို့အထ ထမ်းဆောင်ရတော့မှာဖြစ်ပါတယ်အမျိုးသားထောက်လှမ်းအကြီးအကဲဟောင်းဖြစ်တဲ့ Dan Coats 2019တုန်းကနှုတ်ထွက်သွားခဲ့တဲ့နောက် Richard Grenell ကယာယီအကြီးအကဲဖြစ်တဲ့တာဝန်ယူနေတာပါမနစ်ကဇူလိုင်လကုန်လောက်မှာ Red Cliff ကိုသမ္မတ Donald Trump ကဒီရသူအတွက်ကနဦးအမည်တင်တဲ့အဆိုပြုခဲ့ပေမဲ့ထောက်လှမ်းရေးအတွေ့အကြုံသိမရှိတဲ့သူကို Republican အထက်လွှတ်တော်အမတ်တွေကထောက်ခံမှုသိမပေးတာကြောင့်ပြန်ပြီးရုပ်သိမ်းခဲ့တာဖြစ်ပါတယ်သူဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာတက်တန်းတကြိမ်သာတာဝန်ထမ်းဆောင်ခဲ့ပြီးရာကြောင့်နှစ်ပေါင်းများစွာထောက်လှမ်းရေးအတိုင်းဝိုင်းမှာလုပ်ကံခဲ့တဲ့စစ်သက်ဒါမှမဟုတ်နိုင်ငံခြားရေးအတွေ့အကြုံရင့်ကျက်တဲ့အရင်ထောက်လှမ်းရေးအကြီးအကဲဟောင်းနေနဲ့မရှင်သာအောင်ဖြစ်နေတာပါ Red Cliff ကိုအမျိုးသားထောက်လှမ်းရေးအကြီးအကဲဖြစ်အမည်စင်းတင်သွင်းထားတာကိုအထက်လွှတ်တော်တစ်ခုလုံးမှာမဲခွဲအတီးပြုတ်ပေးဖို့လိုအပ်ပြီးကျေးဇူးတော်နဲ့အားလိုက်ရမတိုင်ခင်မဲပေးဖို့ဖြစ်နိုင်တယ်လို့တက်တော်အတိုင်းဝိုင်းကပြောပါတယ်အမေရိကတိုက်မှာရှိတဲ့နိုင်ငံတွင်းအစိုးရတွေဟာကိုယ်နိုင်ငံတွင်းကျန်းမာရေးကဏ္ဍမှာအရေးပါတဲ့ကျန်းမာရေးလုပ်သားတွေကိုကာကွယ်စောင့်ရှောက်မှုပေးဖို့ပြက်ကွက်နေကြတယ်လို့ Amnesty International လူ့ခွင့်အဖွဲ့ကြီးကအင်ကာနီမှာအစိုးရခံစားထုတ်ပြန်ပြောဆိုပါတယ်အစိုးရခံစားမှာအမေရိကတိုက်မြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအတွက်အဓိကထားတင်ပြထားတာဖြစ်ပြီးကျန်းမာရေးလုပ်သားတွေကိုကျေးဇူးတင်ကြောင်းပြောရုံနဲ့မပြီးပဲသူတို့ရဲ့အခြေခံရပိုင်ခွင့်တွေလုံခြုံမှုရှိဖို့တွေကိုအသေးချလုပ်ပေးရမှာဖြစ်ပြီးသူတို့ကိုအန္တရာယ်တွေနဲ့ထပ်မကြစေဖို့လုပ်ပေးရမယ်လို့ AI ဖွဲ့ကပြောပါတယ်။ COVID-19 ဖြစ်ပွားနေတဲ့ကာလမှာရောဖြစ်ပွားပြီးကာလမှာပါအမေရိကတိုက်တာကျန်းမာရေးလုပ်သားတွေရဲ့ရပိုင်ခွင့်ကုသမှုတံပိုးဆိုတဲ့ခေါင်းစဉ်နဲ့ရေးသားတဲ့ဒီအစင်ခံစားမှာကာကွယ်ဝတ်ဆောင်တဲ့ကိရိယာတွေ PPE တွေလက်လန်းမှီစေဖို့အချက်လက်တွေရပိုင်ခွင့်လက်လက်စွာထုတ်ဖော်ပြောဆိုခွင့်ကျန်းမာရေးဆိုင်ရာအကာအကွယ်ရပိုင်ခွင့်တွေလို့ကိစ္စရပ်တွေကိုဆွေးနွေးတင်ပြထားတာပါ။အမေရိကတိုက်နိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုနဲ့ဆက်နွယ်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အပိတ်ပင်ခံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ကြောင့်ဗြိတိန်နိုင်ငံမှာအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူကဧပြီလမှာ8သိန်းခွဲကျော်ရှိတာကြောင့်ဒါဟာနှစ်ပေါင်း25နှစ်အတွင်းအများဆုံးဖြစ်သွားတာပါ။အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူအတော်များနေတာကိုကြည့်ရင်ဗြိတိန်နိုင်ငံနဲ့အလုပ်တွေပိတ်ပြရပြီးလူတွေအလုပ်လက်မဲ့ဖြစ်သွားအောင်ဒီကရောဂါကဘယ်လိုလုတ်ခဲ့လဲဆိုတာကိုပြနေတာပါ။ဧပြီလထဲမှာခန်းစားခွင့်လျှောက်ထားသူဟာ1996ခုကစရင်အများဆုံးဖြစ်ခဲ့ပြီးအလုံးလက်မဲ့ဥယျာဉ်နှစ်သက်သမတက်တန်းဖြစ်သွားပြီလို့နိုင်ငံတော်ဆိုင်ရာဌာနကအင်ကာနီမှာထုတ်ပြန်ပါတယ်။ဗြိတိန်အစိုးရကအလုပ်သမားတွေကိုလကစိုက်ထုတ်ပေးတဲ့အစီအစဉ်ချမှတ်ခဲ့တာကြောင့်အခုလောက်ခံတာရာဖြစ်ပြီးတကယ်လို့ဒီအစီအစဉ်သာချမပေးခဲ့ရင်ဗြိတိန်အလုံးလက်မဲ့ဖြစ်တဲ့အချိန်တွေဟာကုရယ်ပိုးပြီးဆိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းကြပါတယ်။ဘရာဇီးလ်နိုင်ငံအမေဇွန်တစ်တောဒေသတွေနေထိုင်တဲ့ဌာနေတိုင်းသားတွေကြားကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့မှုအတော်များနေတာကြောင့်အခုဆိုရောဂါကူးစက်ခံရတဲ့အသေးအံလူနာတွေကိုလေရင်တွေနဲ့တဲထုတ်ပေးနေရပါတယ်။ဝေးလံခေါင်းဖြာအမေဇွန်တစ်တောတွေကလူနာတွေကိုလေရင်နှစ်ဆင်းနဲ့နေ့စဉ်တွားရောက်တဲထုတ်ပေးနေရတယ်လို့ပြောပါတယ်။တစ်စင်းကရိုးရိုးလူနာအတွက်နောက်တစ်စင်းက COVID-19 လူနာတွေအတွက်ဖြစ်ပြီး COVID-19 လူနာကတည်ထုတ်ပေးရသူအားလုံးရဲ့60ရာခိုင်နှုန်းရှိနေပါတယ်။ဘရာဇီးလ်နိုင်ငံကဒါဇင်နဲ့ချီတဲ့မျိုးနွယ်စုတွေကြားဒီရောဂါအကူးစိုက်ခံရသူဟာ Manaus ဒေသမှာအများဆုံးဖြစ်နေတယ်လို့ APIP ဖွဲ့ကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးစိုက်ခံရသူက2သိန်းခွဲကျော်နဲ့သေဆုံးရသူပေါင်းက1000ခွဲကျော်နေပါပြီ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5 kHz 12.5 kHz 11.3 5040 kHz 9139 5.51 kHz 5805နဲ့ 5.190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင်
။ကျွန်တော်ရန်ကုန်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာမက်တာဖီတမင်းစီးရ193သန်းအပါအဝင်ဓာတုပိတာနီနဲ့ဖန်တီးထားတဲ့ဖက်တနိုင်းစီးရအမြောင်များဖမ်းဆီးမိတာကရှင်းအောင်ရှာဒေတာဟာဓာတုမွေးစီးဝါတွေထုတ်လို့ရပြမနေရဖြစ်လာကန်နေပြီဆိုတာကိုပြသနေတာလို့မွေးစီးဝါနဲ့ရာဇဝတ်ဆိုင်ရာကုလသမဂ္ဂရုံး UNODC ရဲ့ရှင်းအောင်ရှာဒေတာဌာနကိုလည်း Jeremy Douglas ကသတိပေးလိုက်ပါတယ်ရှင်းအောင်ရှာဒေတာရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ရှစ်သရိကန်ဒေတာကမြန်မာနိုင်ငံတဲ့ဖက်တနိုင်းဓာတုမွေးစီးကာလန်990ကိုဖန်ဆီးမိအပြည့်အစုံလို့ပြောလိုက်တာပါအဲဒီဖက်တနာရီနဲ့ထုတ်လုပ်တဲ့မူရစ်စီးတွေဟာဘိန်းဖြူတဲ့အစ30ကနေ90အထိပိုပြင်းပြီးဘိန်းဖြူတဲ့ထုတ်လို့ရလွယ်ကူတယ်လို့ခိုးသွင်းရလဲလွယ်ကူပါတယ်အမေရိကန်နိုင်ငံအတွင်းမှာ OPI လို့ခေါ်တဲ့မူရစ်စီးဆွဲမှုပြဿနာဖြစ်ပွားနေရမှာအဲဒီဖက်တနာရီကအဓိကအခန်းကဏ္ဍကပါဝင်နေတာလည်းဖြစ်ပါတယ်ဒီနိုင်ငံဟာအဲဒီစီးရီတွေအမေရိကန်နိုင်ငံနဲ့အဓိကတင်ပို့နေတာလို့အမေရိကန်နိုင်ငံကဆက်ဆွဲထားပေမဲ့တရုတ်နိုင်ငံကတော့ငြင်းဆုံထားပါတယ်။ရှီတောင်အရှတ်ဒေတာတဲ့ဟီရိုရင်းသုံးဆွဲမှုရှိနေတာကိုအခွင့်ကောင်းယူပြီးနိုင်ငံတကာကရဇဝတ်ဂိုင်းအဖွဲ့အစည်းတွေကရှူသရိကန်နယ်မြေထဲခြေကုပ်ယူပြီးဒီဓာတ်မှုရေးစီတွေကိုထုတ်လုပ်နေတာလို့လည်း Jeremy Douglas ရဲ့တင်းနာတွေကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။နိုင်ငံတကာအတိုင်းအတာရှိတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးထောက်ပံ့မှုမရှိဘဲပမာဏအမြောက်များထုတ်လုပ်နိုင်မှုမဖြစ်နိုင်ဘူးလို့လည်းသူကပြောပါတယ်။ဒါအပြင်ဒေတာတွင်းကစစ်သွေးကြလွတ်နေကန်တပ်ဖွဲ့တွေဒီလုပ်ငန်းနဲ့ပါဝင်ပတ်သက်နေတဲ့အထောက်အထားတွေတွေ့ရတယ်လို့လည်းပြောပါတယ်။အမည်တိကျကိုလည်းသူကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာစစ်တပ်အကူအညီနဲ့ဝိစ်စီဝါနေနေရဲ့ရတပ်ဖွဲ့ဝင်တွေကရှမ်းပြည်နယ်ကောက်ခိုင်မြို့နယ်ထဲဝိစ်စီဝါနေနေရဲ့စစ်စီရေးတွေကိုဒီနေ့ဖေဖော်ဝါရီလ4ရက်ကဧပြီလ9ရက်ထိလှုပ်ဆောင်ခဲ့တာကြောင့်မက်တာဖီတမင်စေးပြားနဲ့ဘေးမှုတွေအပါအဝင်ဝိစ်စီရေးနဲ့ဖတ်တနာစစ်ရဲ့အမြောက်များကိုသိသိမိတယ်လို့နိုင်ငံသားတွေအပါအဝင်လူ33ယောက်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်ခင်ဗျာ။နိုင်ငံရဲ့ချားမှာလုံးလို့ရမယ်ဆိုပြီးအွန်လိုင်းကနေလိမ်လည်မှုတွေတိုးမြင့်လာနေတဲ့ကိစ္စကိုထိုင်းနိုင်ငံကကြုံတွေ့နေရတယ်လို့ထိုင်းထိပ်တန်းတာဝန်ရှိသူတွေကအင်တာနက်ကပြောပါတယ်။အဲဒီလိုလိမ်လည်တဲ့ကြော်ညာတွေဟာ Facebook မှာအများဆုံးတွေ့ရှိရတာဖြစ်တယ်လို့လည်းထိုင်းလူကန်ရှာဖွေရေးဦးစီးဌာနကအကြီးအကဲစွချတ်သဆဝချောက်ကူကပြောပါတယ်။လုံခဲ့တဲ့3နှစ်အတွင်းပြပလုပ်ကံကြော်ညာတွေနဲ့ပတ်သက်ပြီးဘဏ်ငွေတန်းတရာအမေရိကန်ဒေါ်လာ3တန်းကျော်ပမာဏရှိတဲ့လိမ့်လေခံရတဲ့တိုက်ကြမှုပေါင်း 1,500 ကျော်ရှိခဲ့ပြီး Facebook နဲ့ LINE application တွေမှာလိမ့်လေခံရတာအများဆုံးလို့ပုံချဝေစာကိုကပြောပါတယ် Facebook company ကတော့အမြင့်မားစေမဲ့ကြော်ညာတူတွေကိုခွင့်ပြုပဲမူဝါဒတွေနဲ့မကန့်ညီရင်ဖယ်ရှားဖြစ်တယ်လို့လည်းပြောပါတယ်လောက်ကန်ရှာဖွေပေးမယ်လို့ကြော်ညာတဲ့သူတွေကဝန်ဆောင်က processing fee ကိုလှည့်ဖျားတောင်းခံပြီးတဲ့နောက်တောက်သွားတတ်တယ်လို့လည်းအလုပ်သမားကြီးလှူရှားသူ Warren Mosby ကပြောပါတယ်။ဘယ်လိစိတ်မှမှသူတို့တွေမပေါ်လာသလိုလေလေခင်ရသူကိုသူတို့ရဲ့လူမှုမီဒီယာအဆက်အသွယ်ကနေပြီး blog လုပ်ပြအပထုတ်ပြတယ်လို့လည်းဆိုပါတယ်။လူတွေကအလိန်ခံရမှာကိုသိပေမဲ့ငွေကြေးလိုအပ်တာကြောင့်စွန့်စားတဲ့လမ်းကိုရွေးချယ်ကြတာလို့လည်းသူကပြောပါတယ်ခင်ဗျ။ဩစတြေးလျထုတ်ကုန်ဘာလီမူရောစပါးတွေပေါ်တရုတ်နိုင်ငံကသင်းကုန်ခွန်အစမတန်တိုးမြင့်လိုက်တဲ့အတွက်ဒီကိစ္စကိုဩစတြေးလျကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုတိုင်ဖို့စဉ်းစားနေပြီဖြစ်ပါတယ်။ဒီအစိုးရကနိုင်ငံရေးမူရောစပါးဆက်ပြောမှုကိုကြက်ကြက်ပြတ်ပြတ်ထောက်ပံ့ပေးသွားမယ်လို့ပြောဆိုပြီးနောက်မှာဩစတြေးလျမူရောစပါးသင်းကုန်တွေကိုအခုလိုအခွန်ငွေ 80.5 ခန့်တိုးမြင့်လိုက်တာပါ။ပြီးခဲ့တဲ့တရင်ဘက်ကလည်းမဲသားတင်သွင်းတဲ့ဩစတြေးလျကုမ္ပဏီကြီးလေးကတင်သွင်းတဲ့သွင်းကုန်လေးကိုတရုတ်ကရပ်ဆိုင်ခဲ့ပါသေးတယ်။တရုတ်ရဲ့အကူအညီကတကယ်ကိုစိတ်ပျက်စရာကောင်းတယ်လို့အင်ဂျင်နီကဩစတြေးလျကုန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဂမ်ကပြောပေးမယ်လဲ။ဩစတြေးလျနိုင်ငံအနေနဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားသွားမယ်လို့ပြောပါရတယ်။တရုတ်နိုင်ငံဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံလည်းဖြစ်ပါတယ်။ပြည်ထောင်စုဒီဇင်ဘာလကတရုတ်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့နေတာနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခွင့်ပေးဖို့တခြားနိုင်ငံတွေနီးတူဩစတြေးလျနိုင်ငံကတရုတ်ကိုဖိအားပေးနေချိန်မှာပဲအခုလိုဩစတြေးလျမူရောစပါသွင်းကုန်တွေပေါ်တရုတ်ကသူ့ကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ COVID-19 ရောဂါကြောင့်မလကစပြီးနိုင်ငံအသီးသီးမှာအသွားအလာတွေကန့်သတ်ထားတာကြောင့်အပြည်အစောပိုင်းအထိနေ့စဉ်အတိုင်းအတာနဲ့ဖလာဝေးတက်မြှင့်ထုတ်လုပ်မှု18ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့သိပ္ပံလေ့လာချက်စာတမ်းတစ်စောင်ကအစီရင်ခံထားပါတယ်ဒါပေမဲ့အသွားအလာတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ပြင်ဆင်နေကြပြီဖြစ်လို့ဒါဟာရာယီအခိုက်တန့်တာဖြစ်လိမ့်မယ်လို့အင်ကာနီတို့ Nature Climate Change သိပ္ပံကြားနယ်မဂ္ဂဇင်းမှာဖော်ပြထားတဲ့အဲ့ဒီစာတမ်းကိုရေးသားသူတွေကပြောပါတယ်ကာယောဂါကြောင့်အသွားလာကန့်သတ်တမ်းမြှင့်မှုတွေကဆက်ရုံအလုပ်ရုံတွေနဲ့ယဉ်သွားလာတွေကိုရှင်းချလိုက်သလိုလက်စစ်တာအသုံးပြုမှုတွေလည်းကျော့ကျသွားတယ်လို့ သုတေသနပညာရှင်တွေကပြောပါရယ်ဆက်ရုံလုံယုံတွေနဲ့လက်မဆက်တွေကဏ္ဍတွေကနေ့စဉ် CO2 ထုတ်လုပ်တဲ့ပမာဏ86ရာခိုင်နှုန်းလောက်ရှိနေတာပါကမ္ဘာတစ်လောစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ရတဲ့အရင်နှစ်တွေနဲ့နှိုင်းယှဉ်2020ပြည်နယ်ဖန်လောင်ရင်တန်းခွေထုတ်လုပ်မှု400ရာခိုင်နှုန်းကနေ900ရာခိုင်နှုန်းထိကျဆင်းသွားဖို့အလားအလာရှိတယ်လို့လည်းပြောပါရယ်ဒါကလည်း COVID-19 အလွန်လူတွေနေ့စဉ်ပုံမှန်ဘဝကိုဘလောက်အချိန်တိုင်းတာနဲ့မြန်မြန်ပြန်စမလဲဆိုတာပေါ့ဥတည်နေတယ်လို့လည်းလေ့လာချက်စာတမ်းမှာဖော်ပြထားပါရယ်ခင်ဗျာပေါ်ရင်းနဲ့မနက်ပိုင်းသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကြားပြည်နယ်မှာကိုဗစ်ရောဂါတခွဲတည်ပြုလူနာမရှိသေးတဲ့အခြေအနေမှာပြည်နယ်ရင်းရောဂါပိုးကူးစက်မှုကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေပူးတဲ့အချိန်မြင့်ဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုစုပါကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာတခွဲတည်ပြုလူနာပေါင်း192ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ101ဦးအထိရှိထားပြီးဖြစ်ပါတယ်။အဲ့ဒီလူနာတွေဟာကြားပြည်နယ်ကလွဲလို့ကျန်တဲ့တိုင်းနဲ့ပြည်နယ်အသီးသီးကရောဂါပိုးတွေ့ရှိခဲ့သူတွေပဲဖြစ်ပါတယ်။ COVID ကာလမှာနိုင်ငံအသီးသီးကနေပြည်တွင်းကိုပြန်ဝင်လာတဲ့နေရက်ပြန်သူတွေရှိနေပေမဲ့လို့ကြားပြည်နယ်ထဲပြန်ဝင်လာသူဟာတခြားတိုင်းနဲ့ပြည်နယ်တွေထက်စာရင်တော့အနည်းငယ်ပဲရှိပါတယ်။အဲ့ဒီလိုပြန်ဝင်လာသူတိုင်းကို facility quarantine 21ရက်နဲ့ home quarantine 9ရက်စုစုပေါင်း28ရက်အထိအသွားအလာကန့်သတ်မှုတွေလုပ်ဆောင်တယ်လို့သိရပါဗျ။အဲ့ဒီလိုအသွားအလာကန့်သတ်ခံရသူတွေက10ကနေ20ရာခိုင်နှုန်းထိကိုအရင်ကရောဂါပိုးစစ်ဆေးခဲ့ပေမယ့်အခုတော့ပြည်တော်ပြန်အားလုံးနီးပါးကိုစစ်ဆေးပေးနေတယ်လို့ပြည်အားပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာထေးလွင်က VOA ကိုပြောပါဗျ။
ယောဂပိုးရှိလာတယ်လေယောဂပြန်ပေါင်းမှုမရှိအောင်ဆော့ဆော့လေးလေးပြီးရှိနေအောင်ကျွန်တော်ဆက်ဆဲပြီးတော့ပြန်လေးကြွားတဲ့လုံးဝလေးကျွန်တော်လုပ်လေးစီပါဒါကြောင့်မလို့ကျွန်တော်ပြင်နေတယ်မှာတော့လက်ရှိချိန်မှာယောဂရှိတယ်လေမတွေ့ရဖြစ်ဖြစ်ပါနောက်တော့ထပ်ပြီးတော့လည်းဒီ31ရက်နေ့ဒီကကျွန်တော်ကဒီစီစဉ်နိုင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပ
ါအခုချိန်မှာအဝေးပြေးရေလိုက်နဲ့ကုန်တင်ကားတွေပြန်လည်ပြေးဆွဲနေပြီမယ်မြို့ရဲကိုလူဝင်ရောအောင်စစ်ဆေးဆောင်ရွက်နေတယ်လို့ပြောပါတယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြည်내အစိုးရအနေနဲ့လိုက်နာဆောင်ရွက်နေပေမဲ့ပိုးရိပ်လူနာမရှိသေးတဲ့ကြားပြည်နယ်မှာကိုဗစ်လူနာလုံးဝမရှိဘူးလို့ပြောလို့မရကြောင်းကိုလိုင်ကုန်မြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီသူကအခုလိုပြောပါတယ်
။မတွေ့သေးတာကိုကျွန်တော်တို့ကဝန်ဆောင်နေလို့မရသေးဘူးလို့မြင်မိတာပေါ့နော်။ဘာလို့ပြန်ရပြီးတော့ပြန်နေရတော့ရှိတော့ရှိရဲ့ရှင့်။ဒါပေမဲ့အခုတချို့တော့မတွေ့သေးဘူးပေါ့နော်။အဲ့ဒါလေးတော့ကျွန်တော်တို့ကပြောနိုင်တာမရှိဘူးလို့ကတော့ပြောလို့မရ hidden case ကလည်းရှိနိုင်သေးတာပေါ့နော်တချို့တွေဆိုလွတ်နိုင်တယ်လို့လည်းပြောလို့ရတယ်တကယ်မမှတ်တော့ဒါကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ကတော့ဒီ MOHS ရဲ့ QH ရဲ့ timeline တိုင်းတော့သူတို့ထုတ်ပြန်တဲ့ဟာလေးထုတ်ပြန်ပြီးတော့မှလုပ်နေပါရှင့
်အခုတခွဲအတည်ပြုခဲ့တဲ့လူနာတွေက62ရာခိုင်နှုန်းဝန်းကျင်ဟာကိုဗစ်ရောဂါလက္ခဏာမပြပဲယောဂါပိုးရှိနေတာကိုတွေ့ရလို့ပြည်သူလူထုကြားမှာဒီယောဂါပိုးကူးစက်ခံထားရပေမဲ့လက္ခဏာမပြသူဒါမှမဟုတ်တာမန်ယောဂါလက္ခဏာသာပြသူတွေရှိနိုင်လို့ပြည်သူတွေမပေါ်ဆဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းပြင်းထန်နေတဲ့မြန်မာအလုပ်သမားတွေကိုမေလ22ရက်နေ့ကနေစလို့တရက်ကိုလူ100ကျော်နှုန်းနဲ့ပြန်လည်ခေါ်ယူဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်လက်မဲ့ဖြစ်ပြီးနေထိုင်စားသောက်ရေးအခက်အခဲဖြစ်နေတဲ့အလုပ်သမားတွေအနေနဲ့နေရက်ပြင်နေဆိုရင်အလုပ်သမားဆိုင်အရာရှိရုံးကိုစရင်ပေးသွင်းပြီးပြန်လို့ရပြီဖြစ်ကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ကာဝန်ခံကိုရဲမင်းကအခုလိုပြောပြပါရစေ
။ဟာလေအဲ့ဒီမှာမြန်မာတိုင်ရုံးလို့သွားတိုင်ရှိရဲ့ကျွန်တော်တို့အပေအကောင့်ရှိတယ်အပေ Facebook ပေအကောင့်ရှိတယ်အဲ့ဒီပေမှာသွားပြီးတော့ကြံရင်တဲ့လူတွေကကိုယ့်ရဲ့အချက်လက်တွေကိုပို့ပေးရမယ်ဖောင်ပြရမယ်ပေါ့နော်တချို့ကောင်းမပြည့်တဲ့လူတွေဆိုရင်အဲကိုယ့်မှာရှိတဲ့အဲ passport မျက်နှာပြင်လို့အဲ CI စာအုပ်မျက်နှာပြင်လို့အဲပြီးရင်ကျွန်တော်တို့ work permit ကျွန်တော်တို့ဒီမိတ်တူပဲဖြစ်ဖြစ်ပါလိမ့်မယ် work permit မျက်နှာပြင်လို့အဲပြီးရင်ကျွန်တော်တို့ MOU တွေဆိုရင်ဒီ labor card စမတ်ကတ်ပေါ့နော်မြန်မာပြည်ဒီမြောက်ဝီကျောင်းလုံးစကားမှာရခဲ့တဲ့စမတ်ကတ်မျက်နှာပြင်လို့အဲ့ဒါတွေကိုနှမ်းပို့ပေးရမယ်ဒီ messenger account တွေနေပြီးကိုယ့်အကောင့်အဟုတ်ကောင့်တွေနေပြီးပေါ့နော်အဲ Facebook account တွေနေပို့မယ်ပြီးရင်ကျွန်တော်တို့အဲ့ဒါကိုမြန်မာတိုင်းလို့မတိုင်းအာရရှိရုံကလို့မတိုင်းရှိရုံကနေပြီးစစ်စစ်ပြီးတော့ဒီကိုယ့်ရဲ့ messenger ထဲမှာပြန်ဝင်ကြည့်ရဲဒါပြန်ပို့ပေးမယ်။အဲ့ဒီနောက်ကစားပါရင်ပြန်လို့ရပြီ။အခုလောလောဆယ်သတ်မှတ်ထားတာတော့အဲ့လိုပြန်ဝင်ကြည့်တဲ့လူတွေကိုတရက်ကို200ကျွန်တော်210လုံးပေါ့နော်ပြန်ဝင်ကြည့်မယ
်။အခုဆိုရင်မြန်မာတိုင်းရုံရဲ့စီစဉ်ဆောင်ရွက်ချက်ကြောင့်ဒုက္ခတွေ့နေတဲ့မြန်မာတွေအတွက်အကူအညီရသွားစေတယ်ဆိုပြီးကိုယ့်ရဲ့မင်းကပြောပြပါရယ်
။လုံဆောင်ချက်ကိုတိုင်းဝန်အနေနဲ့ထောက်ခံတယ်ပေါ့နော်။လူမရည်လည်းအခုအိမ်ကျန်ဖို့အတွက်လမ်းကြောင်းပွင့်သွားပြီ၊ပြင်ပြသွားပြီ တကယ်ပြိမိနေတဲ့လူတွေမိသားစုဆုံးလို့မပြားတဲ့လူတွေအဲကျွန်တော်တို့ဒီအပေါ်မှာပဲကျမတို့မကောင်းပြီးမြန်မာပြည်မပြားပဲပြိမိနေတဲ့လူတွေဘယ်မှာလှုပ်တယ်ပြုတ်လောက်ကနေမောင်းထုတ်အခန်းကရေကမရှိတဲ့နဲ့ပါလိကစားပြက်နေတဲ့လူတွေအများကြီးအဲ့လိုလူတွေကဖောက်ပေါက်ရသွားတာပေါ့နော်အဲ့ဒါအဲ့တော့ကျွန်တော်ကတော့အခုဒီအေဂျင့်ကြီးပြင်ရကျွန်တော်ဆက်ရောက်နေပါပြီဒါအေဂျင့်ကြီးနဲ့တွေ့ဆိုအောင်လုံးအဆင်ပြေတဲ့တစ်နှစ်ပါတယ်အဲ့ဒီအစတင်ပြီးတော့သွားလို့ရမယ့်ရက်ကတော့20ရက်နေ့ကိုသတ်မှတ်ထားတယ်
အခုဆိုရင်မေလ20ရက်နေ့ကနေစတင်ပြီးဘန်ကောက်အဝေးပြေးကားဂိတ်ကနေည10နာရီတကြိမ်ည17နာရီတကြိမ်ရင်းနှန်းနေနဲ့လိုက်ပါပို့ဆောင်မှာဖြစ်ပြီးဒီကားတွေနဲ့အတူရဲကားတွေလည်းအဆောက်အအုံတွေဖြစ်ပါဝင်မှာပါကားတစ်စီးမှာတော့မြမလို့တမ22ဦးသာလိုက်ပါဝင်ရမှာဖြစ်ပြီးလူတဦးကိုကားက2ဆနှုန်းနဲ့ဓာတ်ငွေ1000ကျော်ပေးရမှာဖြစ်ပါတယ်ဘန်ကောက်နဲ့အလန့်ဝဲတဲ့နေရာတွေကနေရာပြောင်းရမယ်သူတွေအနေနဲ့ကတော့မိမိတို့အစီအစဉ်နဲ့ပြောင်းရမယ်ဆိုရင်တော့ထိုင်းနိုင်ငံရဲ့ညမထွက်ရအမိကာလမှာပြောင်းွေးရမှာမဟုတ်ပဲမနေ့၄နာရီကနေည၁၇နာရီအတွင်းမှာမဲဆောက်မြောက်ရီမဲဆိုင်တာချီလိတ်ရနောင်းကော့တောင်းလန်းကနေပြောင်းွေးရမှာဖြစ်ပါတယ်။ဒါပေမဲ့နေရာပြောင်းသူတွေဟာမြန်မာလူသမားတန်ရာရှိရုံကိုစည်ရင်ပေးသွင်းရမှာဖြစ်ပြီးတဦးချင်းထောက်ခံချက်တွေရရှိမှသာနေရာကိုပြောင်းလို့ရမှာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေမှာထိုင်းနိုင်ငံအတွင်းခရိုင်တစ်ခုနဲ့တစ်ခုအတော်အလာပိတ်ပင်ထားတဲ့အတွက်နေရာပြောင်းလို့တဲ့မြန်မာတွေအခက်အခဲတွေ့နေတာကိုထိုင်းနဲ့မြန်မာနှစ်ဖက်အစိုးရတွေညှိနှိုင်းပြီးအခုလိုဖြေရှင်းပေးခဲ့တာပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကျမစုမမရှင်COVID-19 ကရောဂါကာလသတင်းမီဒီယာသမားတွေရောဂါကူးစက်မဲ့အန္တရာယ်သာမကအသက်မွေးဝမ်းကြောင်းရပ်တည်နေထိုင်ရေးအခက်တွေ့လာတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောပြပေးကြပါရစေ။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ190ကျော်ထဲမှာသတင်းသမားတို့လည်းပါဝင်နေပြီးတော့တချို့ကလည်းရောဂါကူးစက်မှုရှိမရှိစောင့်ကြည့်ပြီးတော့တိကျခွဲနေထိုင်နေကြရတာပါ။ပြည်ပခီးသွားရာဇဝင်မရှိပဲရောဂါအတည်ပြုလူနာနဲ့ထိတွေ့ခဲ့ရတာကူးစက်မှုဖြစ်ခဲ့ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမေလ10ရက်နေ့မှာသတင်းထုတ်ပြန်ထားတဲ့အသက်22နှစ်အရွယ်အမျိုးသားဟာအနုတ်တင်သတင်းသမားတဦးဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲဖက်အတွေ့အမှုတင်ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီသတင်းသမားတွေထဲမှာ Intern Pretender ဆိုတဲ့တယောက်ကတော့သူက Confirm Case ပေါ့။ဟိုလူနာနံပါတ်169ဆိုနေ။ဟုတ်။ကျန်တဲ့ဟာတွေကတော့ Quarantine ပေါ့။သူတို့အဲ့ဒီ India မြန်မာကျန်တဲ့3ယောက်သို့မဟုတ်4ယောက်ပေါ့။အဲ့ဒါတော့ Quarantine အဆင့်ပဲ။နောက်အခု Theory တိုင်းကအဲ့မလေးရှားပြန်တဲ့လူတွေနဲ့ပြူးတဲ့ကနေဆက်ဆက်ပြောအဲ့ဒါကွာရန်တိုင်းပဲသူကဒီနေ့မှကွာရန်တိုင်းဝင်တာပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာမှုလှုပ်ရှားမှုတွေကန့်သက်ထားတဲ့အတွက်မီဒီယာလုပ်ငန်းတွေနဲ့သတင်းသမားတွေမှလည်းထိခိုက်မှုတွေကြုံနေရတာပါကိုရိုင်းနဲ့သတင်းစာနဲ့မဂဇင်းတာဝန်ခံထုတ်ဝေနေသူပန်မြမာဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးမျိုးမြင့်ငိမ့်ကတော့အခက်အခဲကြုံနေရတဲ့မီဒီယာသမားတွေကိုသက်ဆိုင်ရာသတင်းဌာနတွေအပါအဝင်ဝိုင်းဝန်းကူညီဖို့တိုက်တွန်းထားပါတယ
်သတင်းသမားတွေဒီကောင်တင်းဝင်ရတဲ့အဆင့်တော်ကြောင့်ဒီကောနော် COVID-19 ဒီအခြေအနေနဲ့တော့ရင်ဆိုင်နေရတယ်နော်ဟိုတည်တင်းကျွန်တော်တို့မြန်မာနိုင်ငံမှာတော့တည်င်းမီဒီယာကောက်စီလို့ပြောရှိပါလေသို့တော်လည်းပဲဟိုတည်င်းသမားချင်းအနေနဲ့ပြောမလို့ရှိနေဒီအနေနဲ့ရင်ဆိုင်မှာပဲဖြစ်တယ်ဟလာအဲ့ဒီအတွက်ဟိုတက်ဆိုင်ရအစုအဖွဲ့တွေပေါ့နော်ဥပမာဆိုတော့တက်ဆိုင်ရတည်င်းဌာနတွေကတာဝန်ယူပေးဖို့လိုပါတယ်ကိုကျွန်တော်တို့ channel လေးဆိုလို့ရှိရင်ဒါကျွန်တော် info digest channel ဆိုလို့ရှိရင်ဒါတလတပြင်ခွင့်နေ channel ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်ရပ်ဆိုင်ထားရတယ်နောက်တစ်ခုကရွှေမြူတွေမြေကြီးပေါ့နော်တလတပြင်ထွက်တဲ့မြေကြီးကျွန်တော်ရပ်ထားရတယ်ဆိုတော့ဒီဝန်ထမ်းတွေကိုကျွန်တော်လာစာအပြည့်မပေးနိုင်တော့ဘူးမပေးနိုင်တဲ့အခါကျတော့သူတို့ထိုက်တဲ့ percentage တစ်ခုနဲ့ပဲကျွန်တော်ပေးရတာဟာမျိုးဖြစ်သွားတယ်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်မြန်မာ time ဖြစ်ပါလို့ဆိုလို့ရတယ်ဒရင်တော့80ကျော်လောက်ပေါ့နော်ဒရင်ဝန်ထမ်းတွေပေါ့နော်ဒရင်တော့ဒီလည်းပါတယ်အိတ်တာလည်းပါတယ်အဲလူကနေဆက်လို့အလောက်ကနေရဆိုင်လိုက်ရမှာမျိုးရှိတယ်။အဲဒါသတင်းသမားတွေအရင်နေတဲ့ဒီလိုပဲဟုတ်လား။ဟိုသတင်းသမားကသတင်းကိုဝါသနာပါလို့ကိုသူကလုတ်တာဟုတ်နော်။ဝါသနာပါလို့တည်းဖြစ်လို့တည်းပတ်ဆိုင်ရတဲ့ဖြစ်စဉ်များတည်းဖြစ်ဒီလူတွေဆိုတော့လုတ်နေတာ။ကျိုးတော်လည်းတို့ရဲ့စာဝတ်နေရတော့ဒီသတင်းခန္ဓာတွေတာဝန်ယူပြီးတော့လို့တယ်
မြန်မာသတင်းမီဒီယာကောင်စီကတော့ COVID-19 ကူးစက်ခံရသူ၊စောင့်ကြည့်ကန့်သတ်ခံထားရသူသတင်းသမားတွေအနေနဲ့မိမိတို့ရဲ့အမည်သတင်းတိုက်ဌာနတာဝန်တကယ်လို့များအလုံရနာခံရရင်ဘယ်ရက်ကနေစပြီးတော့အလုံနာခံခဲ့ရတာစတဲ့မိမိတို့သတင်းဌာနရဲ့တာဝန်ခံအေဒီတာဆက်သွယ်ရေးနံပါတ်မိမိတို့ရဲ့လက်ရှိနေရက်လိပ်စာတွေကိုအမြန်ဆုံးပေးပို့ကြဖို့သတင်းသမားတွေရဲ့စာရင်းတွေကိုလည်းပြုစုနေသလိုအရေးပေါ်လိုအပ်ချက်တွေရှိလာရင်လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုဆက်သွယ်ကြဖို့လို့ဆိုထားပါတယ်လက်တော့ပါလဲအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုသတင်းမီဒီယာကောင်စီကအရေးပေါ်ရမုံငွေမှတီးပြီးကူညီနေကြောင်းဦးမြင့်ကျော်ကပြောပါတယ
်။ Quarantine ဝင်တဲ့သတင်းသမားတွေအတွက်2000ထောက်ပတ်တာပေါ့။အဲ့ဒါက county ကဒုတိယ budget ထဲကနေရမုံငွေ300မှတည်ပြီးတော့အဲ့ဒီကနေဆက်ပတ်တာပေါ့နောက်တစ်ခုကတော့ဟိုအလုံးရနာခံရတဲ့သူတွေဒီချိန်မှာလာတာတဝက်ချော့ခံရတာတော့အခက်အခဲရှိတဲ့ဟာပေါ့နော်တရင်သမားတွေအဲ့ဒီသူတို့တွေအတွက်ဒါရိတ်ခါဆက်ပတ်တာအဲ့ဒါကခံတို့စီတို့ပဲတို့ဒီဝီလာပြန်ကုန်တို့ဒေါက်တာမြောင်တို့အဖွဲ့ကြီးကသတင်းသမားတွေသူတို့အကူအညီပေးတဲ့ဟာတွေလည်းပါတယ်ပေါ့နော်သတင်းသမားတွေအတွက်ကောင်စီကစီမံခန့်ခွဲပေးတယ်နောက်ကောင်စီရဲ့အဆုံးသတ်ချက်အားပြည်စီပေးတယ်ပေါ့အဲ့ဒါကတော့ပေးနေပြီပေါ့နော်ဟိုကွာရင်တိုင်းဟာလည်းလုံနေပြီလောလောဆယ်တော့ပထမကြီးအမြင့်မှာကသတင်းတော့တချို့သူတို့စီရင်ပေးပို့တာလည်းနောက်ဒီနေ့တော့ဟိုအေရီတိုင်းမှာကွာရင်တိုင်းဝင်ရနှစ်ယောက်ရှိတယ်လို့ပြောတယ်သူတို့ဒီကစီရင်လာဖို့စောင့်နေဟုတ်
ကိုဗစ် -19 ကပ်ရောဂါနဲ့ကြုံနေရတဲ့အခြေအနေချက်လက်အမှန်တွေရရှိနိုင်ရေးမီဒီယာတွေရဲ့အခန်းကဏ္ဍအရေးကြီးသလိုအခက်အခဲတွေကြားမှာသတင်းရင်းနေကြရတဲ့အခြေအနေတွေကိုတော့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုစကူတာရက်စ်ကလည်းဒီလာဇန်တို့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်နေမှာသတိပေးပြောဆိုထားပါတယ်ရှင်။ကျွန်မဆူမွန်ပါ
ဗုဒ္ဓဖုန်နေနေခင် VOE အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကအသက်59နှစ်အရွယ်မြန်မာအမေရိကန်အမျိုးသမီး COVID-19 ရောဂါနဲ့ကွယ်လွန်သွားတဲ့ကိစ္စမှာနောက်ဆုံးဖျားနာတဲ့အချိန်ထိအလုလုခဲ့ရတဲ့အကြောင်းကျန်ရစ်သူခင်မွန်းတယ်နဲ့ VOE ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ကော်လိုရာဒိုပြည်နယ် Green Lake က JBS အမေသာဆက်ယုံကွဲမှာ12နှစ်ကြာအလုလုကိုင်နေတဲ့နန်ဆန်းတင်ခေါ်ဒေါက်တင်အေးဟာဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာ COVID-19 ရောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့ပါတယ်။မတ်လ29ရက်နေ့ဆေးရုံမတင်ခင်အချိန်ထိဇနီးဖြစ်သူဟာဆေးရုံကအသားရီထားတဲ့အခန်းထဲမှာအလုပ်လုပ်ကင်ခဲ့ရတယ်လို့ခင်ပွန်းဖြစ်သူဦးအောင်ကျော်တို့က VOE ကိုပြောပါတယ်။ဒီမတိုင်ခင်ရက်ပိုင်းတွေကဆေးရုံမှာစတင်နေထိုင်မကောင်းဖြစ်ချင်းအလုပ်ခွင်ဆေးခန်းကိုတွားပြခဲ့ပေမဲ့ရိုးရိုးတုတ်ကွေးဖြစ်တာပဲဆိုပြီးဒေါက်တင်အေးကိုအလုပ်ပြန်လုပ်ခိုင်းခဲ့တယ်လို့ဦးအောင်ကျော်တို့ကဆိုပါတယ်။
ကွာအဲကုနေချင်းခမ်းမလောက်ရတဲ့အပေါ်မှာအေးပတ်တယ်ပေါ့ဖလူပဲပေါ့ကျွန်တော်ကအဲ့လိုတတ်မှတ်တာကိုယ်ရံရဲ့သူ့အဲ့လိုထင်တယ်ဒါပေမဲ့တရားချောင်းဆိုတော့အဲ့ဒီပြည်ထဲမှာရှိတဲ့စေကမ်းမှာစေကမ်းကိုခေါ်တယ်ဒါပေမဲ့ तू ကနေကောင်းချောင်းဆိုတယ်ဆိုရင် तू ကအင်ဂျင်နီယာလို့ပြောရင်ဆိုပါတယ်ဒါပြောရင်အဲ့ဒီကိုပို့တာအဲ့ဒီဟာဒီဟိုရိုးရိုးဖလူပဲပေါ့ဆိုတော့ပြန်အလုပ်လုပ်ခိုင်းရတယ်
ဒေါက်တာအေးဟာကိုရီလက်တွေကြိုက်ခဲနေပြီမဲ့သူတို့နေထိုင်တဲ့အော်ရိုရာမြို့နဲ့မိုင်ပေါင်း60ကျော်ကွာမှာရှိတဲ့အမဲသားဆက်ယုံကိုနေ့စဉ်ကားကြုံနဲ့သွားပြီးအလုပ်လုပ်ခဲ့ပြီးတဲ့နောက်မတ်လ29ရက်နေ့မတိုင်ခင်ကျမကြီးအချိန်ကြီးဆိုးရွားလာပုံကိုဦးအောင်ကျော်တို့ကအခုလိုပြောပြပါဗျ
။ဒီကက်ဆူစမဖြစ်ခင်မှာဘလို့ဖြစ်လဲဆိုတော့ကြာတာပရိညပါ။သူကယူနီဖောင်းကြီးကရမ်းဆိုးဆွဲနေတယ်။အဲ့ဆိုးဆွဲနေနေအလုပ်လုပ်ရတော့သူအဲကုန်ဒီချင်းအခန်းငကိုတွေကလည်းသူ့မှာထောင်းဆိုးတယ်ပေါ့နော်အဲ့ဒါရှိတော့သူကပြောတယ်ယူနီဖောင်းအစ်စ်လေးပြီးပါတဲ့အဲ့ဒါစူပါဗိုက်ဇာကိုပြောတော့သူတို့လက်မခံဘူးမလဲဘူးတက်လောက်ခိုင်းတယ်အဲ့အိမ်ရောက်တော့ကျွန်တော်အိမ်ရောက်တော့ပြောတယ်ယောက်ျားတဲ့ငါချားပြီတဲ့ငါလုံသွားနိုင်ဘူးတခုလုံးကခဲနေတာပဲကျွန်တော်စမ်းကြည့်တော့ကိုပူတယ်ဆိုတော့အဲ့ဒီကနေဒီဗိုင်းရပ်စ်ကတော်တော်ဆိုးသွားတာ
ဒေါက်တာအေးဟာကျမကြီးမကောင်းပဲအလုပ်သွားလုပ်နေရပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးမှုတွေမလုပ်ခဲ့ရဘူးလို့ဦးအောင်ကျော်တို့ကပြောပါတယ်။ဒါအပြင်ဒေါက်တာအေးလုပ်တဲ့အမဲသားဆက်ယုံမှာအလုပ်သမား2000ကျော်ရှိပြီးကိုဗစ် -19 ရောဂါကာဝေးရေးဘာမှမလုပ်ထားဘူးလို့ဦးအောင်ကျော်တို့ကပြောပါတယ်။မတ်လ29ရက်နေ့မှာတော့ဆေးရုံကိုအရေးပေါ်တင်ချိန်မှာသူ့ကိုချက်ချင်းဗန်တလီတာခေါ်အောက်ဆီဂျင်ပေးတဲ့အသက်ရှူဆက်ပေါ်တင်လိုက်ရတယ်လို့ဦးအောင်ကျော်တို့ကပြောပါတယ
်။ဆေးရုံလေးရောက်ခေါ်သူကလမ်းလောင်ကောင်းမလျှောက်နိုင်တော့ပဲနဲ့ဟောအသက်ရှူလို့ညလောင်ဆိုတော့စာပါပညာဖြစ်တဲ့အချင်းကြီးအရန်ဆိုးသွားတယ်အဲဒီမတိုက်ညီငါသူအလုပ်လုပ်လို့မင်းဟောသူတို့အလုပ်ကလည်းဘာမှမစစ်ပင်နဲ့လုပ်နေတယ်ရှင်းပြန်ဆိုရဂျစ်စတန်လည်းမရှိဘူးဘာမှမရှိဘူးမျက်နှာထုံးနေပါပဲပြီးဘူး
အဲ့ဒီလိုဆေးရုံမတင်ခင်ဒေါက်တင်အေးဟာကိုဗစ်ရှိနေတဲ့သမီးဖြစ်သူနဲ့အမဲပုံမှန်တွေ့ခဲ့ရမှာသမီးဖြစ်သူမှာလည်းကိုဗစ် -19 ရောဂါကူးစက်ခံနေရကြောင်းဆရာဝန်တွေကတွေ့ခဲ့ပြီးတဲ့နောက်သမီးဖြစ်သူကမိဘနှစ်ပါးကိုဗိုင်းရပ်ရှိမရှိအမြန်ဆုံးစစ်ဆေးဖို့တယ်လီဖုန်းနဲ့လှမ်းပြောခဲ့တယ်လို့ဦးတင်အေးကပြောပါတယ်။သူတို့သွားပြီးစစ်ဖို့လုပ်နေချိန်မှာဇနီးဖြစ်သူရဲ့အခြေအနေဆိုးရွားလာပြီးတဲ့နောက်ဆေးရုံကိုအမြန်တင်လိုက်ရတာဖြစ်တယ်လို့ဆိုပါတယ်။သူ့မှာတော့ COVID-19 ရောဂါကူးစက်မှုမရှိဘူးဆိုတာတွေ့ရတယ်လို့ဦးအောင်ကျော်တို့ကဆိုပါတယ်။ဒေါက်တာအေးမကွယ်လွန်ခင်ဆေးရုံကအသက်ရှူဆက်ပေါ်မှာတလကျော်နေခဲ့ရပါတယ်။သူ့ရဲ့ရုပ်အလောင်းကိုမေလ21ရက်နေ့မှာဗုဒ္ဓဘာသာထုံးတမ်းစင်လာအတိုင်းမိသကြိုခွင့်ရမှာဖြစ် ဖြစ်ပြီးကိုဗစ်ရောဂါကာလကြောင့်လူတွေကန့်သက်ထားတဲ့အတွက်မိသားစုဝင်၃နဲ့အတူမြန်မာတန်ဃာတော်တစ်ပါးနဲ့စုစုပေါင်း၈ဦးတက်ရောက်ခွင့်ရမှာဖြစ်တယ်လို့ဦးအောင်ကျော်တို့ကပြောပါတယ်ဒေါက်တာရေးအပါအဝင်သူအလုပ်လုပ်တဲ့ JBS အမဲသားဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးသေဆုံးခဲ့တဲ့အလုပ်သမားစုစုပေါင်း၈ယောက်ရှိသွားပါပြီ။ဆက်ယုံတွင်ကူးစက်ခံရသူအလုပ်သမားပေါင်း316ယောက်ရှိနေကြောင်းကော်လိုရာဒိုပြည်နယ်ကျန်းမာရေးဌာနစစ်တမ်းကဖော်ပြထားပါတယ်။ကိုဗစ်ရောဂါနဲ့ဒေါက်တာအေးကွယ်လွန်သွားတဲ့ကိစ္စမှာဂရီလေးက JBS အမဲသားဆက်ယုံကိုသက်ဆိုင်ရာအလုပ်သမားသမဂ္ဂကတရားစွဲဖို့ပြင်ဆင်နေကြောင်းလည်းဦးအောင်ကျော်တို့ကပြောပါတယ်
။ကျမခွာညိုပါရှင်။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါနဲ့သေဆုံးသူတွေကိုမြှုပ်နှံတဲ့တင်ကြိုင်မှာသူကရာဇာတွေဟာတစ်ပတ်ကို9ရက်လုံးအချိန်ပိုတွေနဲ့အလုပ်လုပ်နေရပြီးရောဂါကူးစက်မှာကိုလည်းစိုးရိမ်နေကြရတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့ပန်ဒေါက်ရန်ဂွန်တုတ်တန်ကသူ့ဘာယာစာအယောက်90ဟာတနေ့ကို15နာရီနှုန်းနဲ့တပတ်ကို9ရက်လုံးအလုပ်လုပ်ကြရပါတယ်။ဒီလုပ်အတွက်ရတဲ့ဝင်ငွေကတော့တစ်လကိုအမေရိကန်ဒေါ်လာ290အင်ဒိုနီးရှားငွေနဲ့ဆိုရင်ရူပီယာ 4.2 သန်းနဲ့ညီမျှပါတယ်။သူ့ဘာယာစာအဖွဲ့ဟာသူတို့ကိုယောဂမကူးစက်အောင်အလောင်းမြေမြုပ်တဲ့အလုပ်ကို10မိနစ်အတွင်းလက်စတတ်နိုင်အောင်ခက်မြန်မြန်လုပ်ကြရပါ
တယ်yang lebih besar yaitu ketika menurunkan peti dari ambulan karena
itu bung song aro a ye bo ga bo ga along cha ya de a chein ma be jano ro ga dai yai thi twei kain twei ya bi jano ro khana ko ne ma thi aw ga le shaung lo a ma ya u da wo te bi ro twin ne wo cha ya de nyauk bi ro ma be sait e ya da ba lo 42 ne a ywe tu ba ya sa chnai di hakem ga pyo ba de သူတို့ဟာတနေ့ကိုအနည်းဆုံးကျင်းသစ်20တူးစားရပြီးကွယ်လွန်သူတွေရဲ့အမည်၊မွေးတက်ကလေးနဲ့ကွယ်လွန်တဲ့ရက်စွဲစတဲ့အချက်လက်တွေကိုတက်သားတိုင်းမှာရေးပြီးမြေပုံပေါ်မှာကကြီးစိုက်ပေးရပါတယ်။ဒါပေမဲ့ဗိုင်းရပ်စ်နဲ့သေဆုံးသူလို့အတည်ပြုထားတဲ့တန်တရားရှိထားတဲ့အလောင်းတွေအစုလိုက်အပြုံလိုက်ရောက်လာတဲ့အခါကျရင်တော့ကွယ်လွန်သူတယောက်ချင်းစီအတွက်ဒီလိုကကြီးထိုးပေးဖို့အတော်လေးခက်ခဲလာပါတယ်။အလောင်းတွေကဝင်လာမဆဲဖြစ်နေတယ်လို့လည်းဟပ်ကင်ကပြောပါတယ်။အသက်54နှစ်အရွယ်သူ့ဘာယာစာမိနာကလည်းအခုလိုပြောပါတယ
်။အဝါရတော့မင်္ဂရဥဒပူလန်တောင်း
ကျွန်တော်တွင်းတူးတဲ့အလုပ်ကိုလုပ်လာတာ33နှစ်ရှိပါပြီဗျာ။ဒါပေမဲ့အရန်ပင်ပန်းတယ်လို့ခံစားလာရတာကတော့အခုကပ်ဘေးအတွင်းမှာပထမဆုံးပါပဲ။ဒါကဖျားသခင်ကကျွန်တော်ကိုစမ်းသပ်နေတာလည်းဖြစ်ပါလိမ့်မယ်လို့သူကပြောတာပါ။ကျတနာကတော့ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာရမန်ဒန်ဥပုသ်ကာလရောက်နေပြီးအင်ဒိုနီးရှားပြည်သူအများစုဟာနေဘက်၄ရောင်ရှိတဲ့အချိန်တွေမှာရေမတောက်အစာမစားပဲနေကြတာကတပူပေါ်နှစ်ပူဆင်းဆိုသလိုဖြစ်နေရတာပါဂျကာတာတမြို့ထဲမှာတင် COVID-19 အန္တရာယ်ကင်ဝေးရေးစီမင်းတွေအရအနည်းဆုံးလူပေါင်း2100ယောက်ကိုမြှုပ်နှံထားရပြီးတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ဒီနှစ်ဆနီးပါးလောက်တည်ဆုံးခဲ့ပြီးဖြစ်တဲ့အကြောင်းလဲသတင်းတွေမှာဖော်ပြပါဗျ။တခြားမြို့ကြီးတွေမှာတော့အခုလပိုင်းတွေအတွင်းပုံမှန်ထက်များတဲ့တည်ဆုံးမှုနှုန်းနဲ့ကြိုးပေးနေရတဲ့အကြောင်းနဲ့အခုထက်လည်းပိုတိုးလာနိုင်ပွဲရှိနေတာပါ။ကျန်းမာရေးနဲ့နည်းပညာကျွမ်းကျင်သူတွေစုဖွဲ့ထားတဲ့ကဝဲလ် COVID-19 လို့ခေါ်တဲ့စေတနာဝန်ထမ်းစစ်တမ်းအဖွဲ့ရဲ့စီးရင်တွေအရနိုင်ငံရဲ့ခရိုင်ပေါင်း34ခုထဲက16ခရိုင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ကျော်ရှိတယ်လို့ခန့်မှန်းထားပါတယ်။ဒီအရေးအတွက်ဟာပွန်တော့ဂရန်ကွန်တုတ်တံမှာအလုပ်တွေပုံများလာပြီးမနေမနာအလုပ်လုပ်လာနေကြရတဲ့မိနာလိုသူ့ဘာယာစာတွေအတွက်တော့အံ့ဩစရာမရှိပါဘူး။ပထမပိုင်းမှာကို့အတွက်လည်းအန္တရာယ်ရှိတယ်ဆိုတာကိုသူကမသိခဲ့ပါဘူး။ဒါကြောင့်လည်းပထမဆုံးကိုဗစ်ရောဂါနဲ့သေဆုံးတဲ့သူကိုမြှုပ်နှံတဲ့အချိန်မှာကာကွယ်ရေးဝတ်စုံနဲ့လိုအပ်တဲ့ပစ္စည်းပစ္စည်းတွေကိုလည်းဘာမှမသုံးမဲနဲ့သူကမြှုပ်နှံခဲ့တာပါ
။ဒါနဲ့ကင်းနေကတ ང་ ကတောက်ပါကတ ང་ ကတောက်ဘာဟုတ်တော့ဖြစ်ခဲ့ရ
တာ TV သတင်းတွေမှာဒီကူးစက်ရောဂါအကြောင်းသတင်းကိုမကြည့်ရခင်အထိပထမတော့ကျွန်တော်တို့အလုံးတယောက်မှကိုရိုနာဗိုင်းရပ်စ်အကြောင်းကိုမသိကြပါဘူး။နောက်နေ့လဲကြာရောနှာခေါင်းဆီးကိုဂမန်ကရန်သွားဝယ်ရပါတယ်။အဲ့လိုနေလာပြီးရက်အတော်ကြာတော့မှကျွန်တော်တို့အတွက်အကာအကွယ်ဝတ်စုံတွေရလာကြတာပါလို့ပြောပါတယ်။အခုလိုကြိုတင်သတိထားပေမဲ့လည်းမတ်လာတဲ့ပထမဆုံးကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတွေရှိလာကြတဲ့ကအိမ်နီးချင်းတွေကတော့သူနဲ့ခက်ဝဲဝဲနေလာကြတယ်လို့ဟာကင်ကပြောပါတယ်
။ကာလိုစချာရာလန်ဆူမငါတကန်ဟာဂမီကျန်တူတီဒမ
်သူတို့ကဘာမှတော့တိတိသားသားမပြောပေမဲ့ကျွန်တော်နဲ့ခက်ဝဲဝဲနေချင်းကြတယ်ဆိုတာစိတ်ကသိနေပါတယ်။သူတို့ကကျွန်တော်ကိုကြောက်နေကြသလိုပဲလူတွေကကိုနဲ့ပတ်သက်လို့တခုခုကြောက်ရွံ့နေတယ်ဆိုရင်သူတို့ပြုမှုပုံတွေပြောင်းလဲသွားတာကိုခင်ဗျားတွေ့နိုင်ပါတယ်လို့သူကပြောသွားတာပါ။ဂ ချစ်တောင်အာရှဒေသရဲ့ကျွန်းစုနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့လူဦးရေသန်260ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဘလောက်ရှိသလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိပါဘူး။တရဝင်းထုတ်ပြန်ချက်အရတနင်္လာနေ့အထိသေဆုံးသူ1192ယောက်ရှိထားပြီးဒါဟာတကယ်လက်တွေ့သေဆုံးမှုနှုန်းထက်နည်းတယ်လို့ယူဆထားကြပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဆန့်သတ်မှုအနှိမ့်ဆုံးနိုင်ငံစီးရင်ထဲမှာပါဝင်ပါတယ်။အစိုးရအရာရှိတွေကလည်းအချက်လက်တွေဟာမပြည့်စုံဘူးလို့အတိအမှတ်ပြုဝန်ခံထားပါတယ်ရှင်။ကျမခွာညိုပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ COVID-19 ရောဂါကြောင့်ဆွေးနွေးကြအစီအစဉ်ကိုနားဆင်ရပါမယ်။ဒီကနေ့မှာ COVID-19 ကူးစက်ပြန့်ပွားမှုလက်ရှိအခြေအနေပေါ်မူတည်ပြီးနောက်ဖြစ်လာနိုင်ခြင်းလားလား။ဒိုင်းပြည်ရဲ့အခြေအနေအရရပုံမှန်အတိုင်းပြန်ပြီးလည်ပတ်နိုင်ရေးဘာတွေလုံဆောင်သင့်တယ်။လူမှုအနေနဲ့လည်းလူနေမှုပုံစံသစ်မှာဘယ်လိုသတိပြုနေထိုင်သွားသင့်လဲဆိုတာတွေကို COVID-19 ရောဂါကာကွယ်တားဆေးဆံရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စွာဦးမြန်မာအရေးကြီးလာသုံးသက်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားပါခင်ဗျာဒေါက်တာကျော်စွာဦးနဲ့ဒေါက်တာရံမျိုးသိန်း VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့ပါ
ကျွန်တော်
မင်္ဂလာပါဆိုဟုတ်ကဲ့ပါကျေးဇူးပါပါတယ
်ဟုတ်ကဲ့ကျေးဇူးအုပ်နဲ့စားလိုက်ပါမယ်ဆိုတော့အခုဒီရပိုင်းပေါ့နော်ဒီယောဂပုစစ်ဆေးတာတွေမှာနေ့စဉ်လို့တောက်လျှောက်တော့ကျွန်တော်ကြည့်ရတာကတချို့ရတီမှာစစ်တယ်မတွေ့ဘူးတချို့ရတီမှာကျတော့စစ်တယ်တွေ့တယ်ဆိုတော့စစ်တာနဲ့တွေ့တာကဖြည်းဖြည်းဖြည်းချင်းသွားနေတဲ့ပုံရှိတော့ကျွန်တော်ဒေါက်တာကျေးဇူးအုပ်တို့တော်ရမျိုးသိန်းတို့ရဲ့သုံးသက်ချက်ကိုတတိချင်တာဒီမြန်မာနိုင်ငံမှာလက်ရှိယောဂပုဒီပြည်နဲ့ကူးဆက်နေတဲ့အခြေအနေအပေါ်မှာဘလို့များနားလည်နေပြီလက်ရှိယောဂဘူးအခြေအနေကလက်ရှိရှိနေတဲ့အနေထားကို
ဟုတ်ကဲ့ဟိုကျွန်တော်လက်ရှိဒီယောဂကူးဆက်တဲ့ဟာတော့ကျွန်တော်ကနှစ်ခုပေါ့နော်ပထမတစ်ခုကတော့ကျွန်တော် import ပေါ့နော်နိုင်ငံခြားကပြန်လာပြီးဆရာပါလာတဲ့အခုပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်ကဒီ local transmission ဒီပြည်တွင်းကျွန်တော်အခြေအနေကူးဆက်ဖို့ပေါ့နော်အဲကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝင်ဌာနကထုတ်ပြန်တဲ့ဒီ saturation report တွေရဆိုလို့ရှင်တော့တို့ဒီ local transmission ကပုံများတယ်ပေါ့နော် import case ကတော့ကျွန်တော်တို့ဒါ true ဟာဆိုရင်တော့20ကျော်လောက်ပဲတွေ့ရတယ်ဆိုတော့အခုဒီရပိုင်းပေါ့ဒီတရနေ့မှာတွေ့တာကတော့ဒီမလေးရှားကတွေ့တယ်ဆိုရင်တော့ကျွန်တော်ဒါ import case ဆိုပြန်ပြောလို့ရတာပေါ့နော်ဆိုတော့ local transmission များတယ်ဆိုတော့ပဲအဲ့ local transmission ကလည်းကျွန်တော်မြင်မှာဟိုစစ်စစ်ကြီးတော့မဟုတ်ဘူးကွာဟိုမှာနိုင်ငံခြားလာတဲ့ဒီမှာထိတူပြီးမှဒီထဲမှာကူးဆက်သွားတဲ့ခါတစ်ခုပေါ့နော်ဆိုတော့အဲ့ဒီလိုမျိုးလေးကျွန်တော်မြင်ရတယ်။နောက်ကျွန်တော်ကခုနပြောသူပေါ့ဟိုအများကြီးတော့ကျွန်တော်တို့ဟိုတော်များများကို tracing လိုက်ပြီးမစစ်နိုင်တော့လဲဆိုတော့ကျွန်တော်တို့ tracing လိုက်လို့ရတဲ့လောက်ကိုစစ်နေတယ်ကြောင့်မလို့ဟိုစစ်တာနဲ့တွေ့တာနဲ့ပေါ့နော်။ဆိုတော့တွေ့တာတော့ခုတော့ဆိုကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုရင်တော့စိုးရိမ်ရမယ့်ခြေနေတော့မရောက်သေးဘူး။ဒါပေမဲ့ထိတ်ခြားတဲ့ခြေနေတော့မရောက်သေးဘူးကျွန်တော်ပြောလို့ရတာပေါ့နော်
။ဟုတ်ကဲ့။ဘယ်တော့ရန်မျိုးသိန်းကရောအခုလက်ရှိကျွန်တော်တို့ယောဂဘူပြန်ကူးဆက်နေတဲ့ခြေနေပုံမှာဘယ်လိုနားလည်ထားတယ်လဲ
။အခုလက်ရှိအဲကျွန်တော်တို့နိုင်ငံရဲ့ဒီယောဂပိုးတွေ့ရှိမှုကတော့ဒီအာဆီယံဒေသတွင်းမှာဆိုရင်တိတ်ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားတော့မရှိဘူးအဲသို့တော်လည်းပဲတစ်ဖက်ကကျွန်တော်တို့စိုးရိမ်တာကကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေဟာနော်ဟိုအဖက်ဖက်မှာအားနည်းနေတဲ့အနေအထားမျိုးရှိနေတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာနော်စိုးစိုးဝါးဝါးအခြေအနေမဟုတ်သေးတော့လည်းပဲအကယ်၍စိုးစိုးဝါးဝါးအခြေအနေတစ်ခုဘက်ကဥတည်သွားပြီဆိုရင်ကျွန်တော်တို့ဟိုမနိုင်မနေဖြစ်မှာတော့စိုးရင်เสียရရှိတယ်အဲအဲ့ဒီအတွက်ကြောင့်လည်းပဲကျွန်တော်အမြင်ကတော့တော့လက်ရှိအခြေအနေမှာယောဂပိုးစစ်ဆေးမှုကိုတော့တွန်းတွန်းတိုက်တိုက်တော့လှုပ်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ
်ဘ
ို့တော်လည်းပဲဒီလွန်ခဲ့တဲ့ရက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာဒီယောဂပိုးစစ်ဆေးမှုဟာတိတိတသာကြီးဟိုမြင့်တက်လာတာမျိုးမတွေ့ရဘူ
းဟုတ်ကဲ့
အဲ့ဒီခါကျတော့နည်းနည်းတော့စိုးရိမ်တယ်ပေါ့
ဟုတ်ကဲ့ကျွန်တော်ကလည်းပြောလိုက်ချင်လို့အခုဆိုရင်ကျွန်တော်တို့ယောဂဘူးစစ်လာတာမတ်လ 20 ကျော်ပါဘောနော်23ရက်လို့တော့ကျွန်တော်အကြမ်းပြတ်မိတာပဲဆိုတော့ဧပြီမေကျွန်တော်တို့နှစ်လတည်းကိုရောက်လာပြီစုစုပေါင်းစစ်တဲ့အချိန်အတွင်းနဲ့ပြောမယ်ဆိုရင်ကျွန်တော်စိတ်အကြမ်းပြင်းပေါ့နော်တောင်ခွဲပတ်ဝန်းကျင်လောက်ပဲရှိအောင်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်အဲ့ဒီထဲကမှအခုဆိုရင်188ရောက်ဟောဒီကနေ့ကျွန်တော်တို့အခုပြောတဲ့အချိန်အထိဆိုရင်188ရောက်ယောဂဘူကူးတယ်လို့ပဲတွေ့ထားတယ်ဆိုတော့တော်တော်ကြော်ကြော်ဦးစစ်တာနဲ့လို့တွေ့တာနဲ့တာလားစစ်တာများရင်တစ်ပူတွေ့လာနိုင်တယ်လို့ယူဆလို့ရသလား
ဟုတ်ကျွန်တော်တို့ဒီ relatively ကတော့ဟိုစဉ်းစားမယ်ဆိုလို့ရှိရင်တော့အာစစ်တဲ့လူများများစစ်လေကျွန်တော်တို့ဟို case ဆိုများများတွေ့နိုင်တယ်ဆိုတော့ဟိုဖြစ်နိုင်ချေရှိတာပေါ့အဲတော်တော်လည်းပဲကျွန်တော်လည်းဒီဟာကိုလိုက်ပြီးတော့ဟိုသုံးသက်ကြည့်တာပေါ့နော်ဟိုပညာရှင်တယောက်တော့မဟုတ်ပါနဲ့လေးလာသုံးသက်ကြည့်တဲ့ခါကျတော့ကျွန်တော်ခုနပြောသူပေါ့နိုင်ငံခြားကနေစစ်စစ်ပါလာတဲ့ဟာနဲ့တော့ local transmission မှာအဲ local transmission တော့ကျွန်တော်တို့ကဒီ contact လိုက်လို့မရတဲ့ဟာကျွန်တော်တင်တယ်စေကနန်းဝင်းကျင်တော့ပဲရှိပါတယ်ကျန်တာတဲ့အားလုံးကသူ့ရဲ့ဟိုပေါ်ပါကုန်မယ်ဒီ cluster light ဖြစ်နေတာပေါ့နော်ဥပမာကျွန်တော်တို့ beta cluster ဖြစ်ရင်ဖြစ်မယ်အလုံးနေရာ cluster ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်အစုဝေးတမီရာတစ်ခုကနေ cluster တစ်ခုဖြစ်တာပေါ့နော်ဆိုတော့အဲ့လိုမျိုး cluster light ဖြစ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့ဥပမာတကယ်လုံးဝ contact tracing light လို့မရတဲ့ဟိုဟာတော့ဒီ10ယောက်ဝင်းကျင်တော့ပဲရှိတယ်လို့ပြောနေရစူစားအဲ့အတွက်ကျွန်တော်ကဘာတစ်ခုလဲဆိုတော့တကယ်ပေါ့နော်များများစစ်နိုင်တော့ကောင်းတယ်ဒါပေမဲ့ဒီကျွန်တော်လည်းဒီမှာအခုတော့စစ်နေတဲ့အနေထားတော့ကျွန်တော်ဒီ facility quarantine ကိုပို့တဲ့သူတွေရယ်အဲ့တော့ဒီဆေးရုံတွေမှာဒီစောင့်ကြည့်ဒူနာတွေတော့ပဲအစ်စ်နိုင်တဲ့အနေအထားတစ်ခုပေါ့လေအဲ့ဒါဒီကြာပြောဆိုပဲအများကြီးကျွန်တော်တို့စစ်နိုင်တယ်ဆိုရင်တော့အဲ့ဒီကမှရှိနေတဲ့ချိုးဟာတွေကျွန်တော်တို့မိနိုင်မလားပေါ့တိုးတော့လည်းပဲကျွန်တော်ကတော့ဘာတော်မြင်လဲဆိုတော့ကျွန်တော်တို့ဒီနေ့ပဲကန်ကောင်းနေတာတော့မသိဘူးကျွန်တော်တို့ဒီ local transmission ဟာဟိုအရင်ကျွန်တော်တို့ဟိုအခုလက်ရှိပေါ့ဒီအပိုင်းကြီးကိုစိုးရိမ်ပြချင်နေဒီဟိုအစုလိုက်ပုံလိုက်ဖြားတယ်အစုလိုက်ပုံနဲ့ဆေးရုံရောက်လာတယ်လို့ဆိုတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်အနေနဲ့ကတော့ခုနစိုးရိမ်ကြောင်းကြောင်းမှုတွေရှိသလိုအဲ့တော့ဒီနေ့ကကန်ကောင်းနေတဲ့အခြေအနေနဲ့ပေါ့နော်ကျွန်တော်တို့ဟိုတွေးရှိမှုလည်းနေနေတော့လေ
ဆို
တော့ကျွန်တော်ကတော့ဘာဖြစ်ဖြစ်ဒီဟို second wave ပေါ်တော့ဟိုမဖြစ်စေချင်ဘူးပေါ့နော်
ဟုတ်ကဲ့ second wave ကအခုက second wave ဆိုတဲ့ဇာတ်ကားကိုပြောလောက်တခြားနိုင်ငံတွေမှာလည်းပဲ second wave တွေကဖြစ်ထားတာတွေရှိတဲ့အခါကျတော့ဆိုတော့ဒရိုင်းမျိုးသိန်းကရောစစ်တာနဲ့တွေ့တာနဲ့ကြားရမှာဘလို့နားလေတဲ့
အဲကျွန်တော်တို့နိုင်ငံရဲ့ဒီကျန်းမာရေးဆောင်ရှောက်မှုအနေထားကလည်းအားနည်းတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့ခုနပေါ့လေကျွန်တော်တို့နိုင်ငံနဲ့ဒီတရုတ်နိုင်ငံနောက်ထိုင်းနိုင်ငံပေါ့အဲ့ဒီနေဆက်လမ်းကြောင်းတစ်လျှောက်လုံးဟာဟိုတော်တော်လေးကိုဝင်ပေါက်ထွက်ပေါက်တွေပေါ့တရားမဝင်ဝင်ပေါက်ထွက်ပေါက်တွေကအရန်များတဲ့အခါကျတော့အဲ့ဒါလေးပဲကျွန်တော်အမြင်ကတော့စိုးရိမ်စရာပဲလို့မြင်တယ်အဲ့တော့ဟိုတခုစိုးရိမ်တာပေါ့လေဒီယောဂပူရှိပြီးတော့ယောဂလက္ခဏာမပြဘဲနဲ့နော်ကျွန်တော်တို့ဒီလူဖွဲ့စည်းထဲမှာနော်လူတိုင်းဝိုင်းထဲမှာရှိနေမဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအခါကျတော့နော်အဲ့ဒီလိုလူနာမျိုးတွေကိုကြဲကြဲပြန့်ပြန့်နဲ့ပေါ်ထုတ်ပြီးတော့ဆစ်ဆေးနိုင်မယ်ဆိုရင်နော်တီးကြခွဲထားနိုင်မယ်ဆိုရင်ကုသမှုပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်အဖြစ်တော့ကျွန်တော်တို့စိုးရိမ်နေတဲ့ပေါ့လေဒီ community ထဲမှာကူးဆက်ပြန့်ပွားမှုသိမ့်မနိုင်သိမ့်မရဖြစ်လာမယ့်အခြေအနေအတွက်ကိုကြိုတင်ကာကွယ်တဲ့နည်းလမ်းတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်ကထင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လည်းခုနပြောသလိုပေါ့ဟိုငွေရေးကြေးရေးအရဟိုနည်းပညာအရနော်တော့လူသားရင်းမြစ်ရအကန့်အသတ်တွေရှိတယ်ဆိုတာတော့ငြင်းလို့မရဘူးပေါ့လေအဲတိုးတော့လည်းပဲဒီအကန့်အသတ်တွေကိုကျွန်တော်တို့စဉ်းစားရမှာဘယ်လိုကြော်လွှားမလဲနော်ကျွန်တော်တို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးကျွန်တော်တို့ဒီတိုင်
းငြင်းလို့မရဘူး
ခိုင်ပြီးတော့ချိန်လို့မရဘူးအဲ့တော့ဒါတွေကိုဘယ်လိုကြော်လွှားမလဲဆိုတာကိုကျွန်တော်အမြင်အဖြစ်တော့ဟိုအားလုံးဝိုင်းပြီးတော့စဉ်းစားတယ်လို့မြင်တယ
်ဆိုတော့ကျွန်တော်တို့ဒီဒုတိယ line လို့ယောဂပူဒုတိယ line လို့ကျွန်တော်တို့ပြောလာကြရသည်တခါတစ်ဖက်မှာလည်းပဲလူငန်းတွေကပြန်ဖွင့်မလားအကြောင်းတွေပြန်ဖွင့်မလားဆိုတာမျိုးကမေးခွန်းထုတ်เสียမှာမဟုတ်တော့ဘဲနဲ့ဟာဘယ်လိုအချိန်ဒီမှာဘယ်လိုပုံစံမျိုးနဲ့ပြန်ဖွင့်ကြမလဲဆိုတာပဲမေးစရာဖြစ်နေပါတယ်ဆိုတော့မြန်မာနိုင်ငံကလည်းပဲလက်ရှိအနေအထားအထိရကားတော့ဟာလုံးဝဖွင့်ဟစ်ဆိုပြီးတော့ဖွင့်လို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးလို့ကျွန်တော်ယူဆတယ်ဒေါက်တာကျော်စွာဘယ်လိုမြင်လဲ
ဟုတ်ပါတယ်ဗျကျွန်တော်တို့ဒီ virus ကလည်းဘယ်တော့ဒီကြာရှည်ကွာဒီတိုက်ပွဲကိုဆင်နွှဲရမှာမသိတဲ့အချိန်မျိုးပေါ့နော်။ဒါကျွန်တော်တို့နိုင်ငံတွေကတစ်ကဘာလုံးအချိန်တွေဆိုကျွန်တော်ရဲ့ဒီပုံမှန်လုပ်ရမယ့်အလုပ်တွေကလည်းကျွန်တော်ဆက်လုပ်ရမယ့်အနေအထားရှိပါတယ်။အဲဆရာခုနကပြောသလိုပေါ့နော်။ဒီစီးပွားရေးလုပ်ငန်းတွေတဲ့ဆိုင်ဥပမာတစ်ခုပေါ့နော်။ဟိုကျန်းမာပတ်သက်တာတစ်ခုဆိုရင်ကျွန်တော်တို့အခုဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေပုံမှန်လုပ်ရတဲ့အလုပ်တွေကဒီကဒီလုပ်ငန်းတွေရက်သားတွေထဲမှာခဏရက်သွားတဲ့အတွက်ကြောင့်ပေါ့နော်။အဲအဲ့ဒီဟာကနေဖြစ်လာနိုင်တဲ့ဟိုနောက်ထပ်အဲ့လို impact တစ်ခုပေါ့နော်ဟိုစိုးကျိုးတစ်ခုများထိခိုက်လာနိုင်တာဆိုတော့တချို့ကလည်းအဲ့ဒါကိုသုံးတက်နေရလဲရှိပါတယ်အဲ့တော့အဲကြောင့်ကျွန်တော်ကအမြန်ဆုံးအနေနဲ့အခုဒီကာဝေးထိုးလုပ်ငန်းတွေကိုဒီလာမှာပေါ့နော်ကျွန်တော်တို့ဒီစေုံတွေမှာပြန်ဆမယ်နောက်တော့နောက်လာတွေကြာလို့ရှိရင် community မှာပြန်ဆဖို့နော်ကျွန်တော်တို့ဒီ UCI EPI program တွေပေါ့နော်ကာဝေးထိုးလုပ်ငန်းတွေဒါဥပမာတစ်ခုပေါ့ လာဆရာကတော့ပြောတယ်မိကုန်းပြန်ကောက်မယ်ဆိုတော့ကျွန်တော်ကျောင်းနေရာလေးကျွန်တော်ပြန်ဖွင့်ရမယ်စီပွားရေးလုပ်ငန်းတွေကလည်းတော်တူနဲ့ဖွင့်ဖို့အတွက်ပြန်လုပ်ရမှာပဲသို့တော့အဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်ရဲ့ဒီချိုးတင်တင်ဆင်မှုပိုင်းတွေလည်းအများကြီးလုပ်ရမှာပေါ့နော်အခုကတော့ဒီဆက်ရုံလုပ်ရုံတွေကိုကျွန်တော်ကတစ်ချိန်ရဲ့နောက်ပိုင်းမှာဆက်သေးမှုတွေပိုင်းမှာလုပ်တယ်ဒါပေမဲ့အခုကျွန်တော်တို့ဒီစားတော့ဆိုင်တွေအဲကျောင်းတွေဆက်တဖြစ်အခြားသောဟာတွေမှာလည်းကျွန်တော်ဒီ social distancing အပိုင်းတွေဒါဒီလက်ဆေးမှုအပိုင်းတွေဒီ mask ဖို့အပိုင်းတွေကျွန်တော်ထိထိရောက်ရောက်ကျွန်တော်တို့လုပ်ဖို့လည်းလုပ်မယ်အဲကျောင်းနေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ social distancing လုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရမယ့်အနေအထားရှိပါတယ
်
။အဲကျွန်တော်နေနဲ့မြင်တာတော့တကယ်လို့ကျွန်နိုင်တာထဲမှာဖွင့်ပြမယ်ဆိုရင်တော့မှအဲကျွန်တော်ကအထက်တန်းကျောင်းတွေကိုပဲဖွင့်ပြမလားလို့ကျွန်တော်နေနဲ့ယူဆတယ်
။ဟုတ်ကဲ့။
ဒါပြောဆိုတချို့အတန်းတွေကကျွန်တော်နိုင်ငံရဲ့အခုလက်ရှိစနစ်အရာစာမုပ်ပွဲတိတ်မရှိဘူးပေါ့ဗျ။နော်ကျွန်တော်တို့ပုံမှန်လေးပဲသွားပြီးတော့အရင်တို့ကစစ်တာမရှိတော့ဘူးပေါ့နော်ဒေတာနဲ့ရှစ်တန်းကတွဲလို့ပေါ့ဆိုတော့တကယ်လို့ကျွန်တော်ဖွင့်ချင်ရင်8 90ကဖွင့်မလားပေါ့နော
်ဟုတ်ကဲ့
ဆိုတော့ဘာဖြစ်လို့10တန်းနောက်ကျလို့လည်းမရဘူးကျွန်တော်နေရမရဘူး10တန်းနောက်ကျလို့မရဘူးဟု
တ်ကဲ့
ဆိုတော့အဲ့ဆိုတော့အဲ့ဒီထွက်ဖို့ကြိုးပင်းပြင်ဆင်နေပဲအဲ့ဒီအထက်တန်းကိုအရင်ဦးစားပေးစဖွင့်မလားပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ညိုသိန်းကရောဒီဖွင့်ရေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုတင်ထားသလဲ
ဟိုကျွန်တော်တော့ခုနဒီကိုကျော်သိန်းဆွေးနွေးသလိုပဲပေါ့လေကျွန်တော်တို့ကဒီ virus ကိုရှင်းဆိုင်နေတဲ့တစ်ချိန်တည်းမှာပဲဟိုတစ်ဖက်ကဂျိုင်းလူပေါ့လေကျွန်တော်တို့နိုင်ငံရေးအတွက်စီးပွားရေးအတွက်လူမှုရေးအတွက်အလုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့ကချက်ထွင်ပြီးလုပ်လာနိုင်မှုတော့လိုအပ်တယ်ချိန်တည်းမှာပဲကျွန်တော်တို့ကဘာလို့ပြန်ကြည့်ရမလဲဆိုတော့ဟိုကျွန်တော်တို့ကိုကျွန်တော်တို့ပေါ့လေဟိုကျိုးတန်းပေါ်ပဲဖြစ်ဖြစ်ဓာတ်သွားပေါ်ပဲဖြစ်ဖြစ်လမ်းလျှောက်တာမျိုးမဖြစ်အောင်တော့ကျွန်တော်တို့ထိန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ကျောင်းလေးပြန်ဖွင့်မယ်ဆိုတဲ့ကိစ္စမှာလေခုနပြောသလိုအဲကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကဘယ်လောက်ထိပေါ့လေအစနစ်တကျပြင်ဆင်မှုလုပ်နိုင်မလဲအဲအထူးသဖြင့်တော့ကျွန်တော်တို့စဉ်းစားတဲ့နေရာမှာကျွန်တော်တို့ကမျိုးပေါ်မှာရှိတဲ့ကျောင်းတွေလောက်ကိုကျွန်တော်တို့စဉ်းစားလို့မရဘူ
းဒါပေါ့
နော်ဟိုဘက်ကျွန်တော်တို့နိုင်ငံရဲ့အစွန်အဖျားမှာရှိနေတဲ့အခြေလက်ဒေသတွေမှာရှိနေတဲ့ဒီကျောင်းတွေလောက်အထိကိုကျွန်တော်တို့လွှမ်းခြုံပြီးတော့စဉ်းစားဖို့လိုအပ်တယ်အနောက်တစ်ခုကကျွန်တော်စိုးရိမ်တာကလက်ရှိပေါ့လေဒီပညာရေးဝန်ကြီးဌာနရဲ့နော် performance စွမ်းဆောင်ရည်ဟာရှင်းပြောရင်ကျွန်တော်တော်တော်လေးကိုစိတ်တိုင်းမကြောက်ဘူး။အဲ့တော့လုံခဲ့တဲ့ကာလတွေမှာသူတို့ရဲ့ track record တွေကိုပြန်ကြည့်တဲ့အခါကျတော့လေတိတ်အားရစရာမရှိဘူး။အဲ့ဒီအခါကျတော့အဲ့ဒီပုံမှာတော့စိုးရိမ်မှုရှိတယ
်။
တော့ဒီလမ်းကလျှောက်ရမယ်၊ကြောင်းကလည်းဖွင့်ရမယ်။ဒါပေမဲ့ဇူလိုင်လမှာဖွင့်လို့ရှိရင်တကယ်လုံခြုံစိတ်ချရတဲ့ကျောင်းပတ်ဝန်းကျင်တစ်ခုဖြစ်ပါမှာဆိုတော့စိုးရိမ်နေ
။
ခုနကဟိုဒေါက်တာကျော်သာဦးပြောသလိုအဲပထမအဆင့်ပေါ့လေ။သူ့မှာအထက်တန်းပေါ့။အထက်တန်းကျောင်းသားတွေတော့ကိုဟလာဖွင့်မယ်နောက်ပြီးတော့တကယ်ဟိုဟလာဟိုဆရာဆရာမတွေရောအရက်ဖက်အဖွဲ့အစည်းတွေရောအဲ့ဒီမှာလေခုနပြောတဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဝန်ရံမှုကအရန်အရေးကြီးတယ
်
အကျောင်းလေးဖွင့်တဲ့အချိန်မှာလေဒီအရက်ဖက်အဖွဲ့အစည်းတွေကဒီကျောင်းလေးမှာလိုအပ်မဲ့အခြေအနေတွေတော့အသိပညာပေးမှုတွေဒါတွေကိုအများကြီး support လုပ်နိုင်ဖို့လေအဲ့လိုအပ်နိုင်မယ်လို့ကျွန်တော်ကမြင်တယ
်ဒါပေ
မဲ့ကျွန်တော်ရဲ့စိုးရိမ်မှုကတော့ပညာရေးဝန်ကြီးဌာနရဲ့စွမ်းဆောင်ရည
်
တနည်းအားဖြင့်ဆရာဆရာမတွေကိုကျွန်တော်ပြောတာမဟုတ်ဘူး
ဟုတ်
ကဲ့ဒီနိုင်ငံကြီးထားတာထိပ်ပိုင်းမှာရှိတဲ့အစိုးဖြတ်ပေးပြီးတော့စီမံအုပ်ချုပ်မှုကိုလုပ်နေတဲ့ပုံကိုယ်ရဲ့စွမ်းဆောင်ရည်အပေါ်မှာကျွန်တော်ကတန်တဲ့အများကြီးရှိ
ဆိုတော့ပညာရေးတကယ်တကယ်ကျတော့ပညာရေးဦးကြီးဌာနတစ်ခုတည်းမဟုတ်ပါဖွင့်မယ်ဆိုရင်တခြားဦးကြီးဌာနတွေလည်းပါပြီးသက်ဆိုင်ရာဒေသန္တရဦးချုပ်ရေးအဖွဲ့တွေပါပြီးဒီဦးချုပ်ရေးနဲ့တောင်ရှိလူတွေရဲ့အခက်အခဲနာအသေးကိုရေးကြည့်တယ်လို့တော့လုပ်ငန်းအသီးသီးကိုယ်တိုင်ကလည်းပဲကျောင်းဆိုလည်းကျောင်းဆရာဆရာမတွေကျောင်းမှာတောင်းရှိတဲ့လူတွေရဲ့အခက်ခဏလည်းတိတ်အရေးကြီးတယ်ကျောင်းသူကျောင်းသားတွေရဲ့အခက်ခဏလူလူအခက်ခဏစသဖြင့်အဖြစ်အားလုံးကတက်ညီလက်ညီလုံးမှပဲတိုင်းပြည်ကိုပြန်ပြီးတော့ပုံမှန်အခြေအနေပေါ်ပြန်ဆွဲတင်ပြီးတော့ run ဟိုလဲပတ်နိုင်တဲ့အနေအထားမျိုးရှိတာ哦ဆိုတော့ဒေါက်တာကျော်စောဦးအနေနဲ့ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရာကဟဲ့လားဘယ်လောက်အတိုင်းအတာအထိတိုင်းပြည်ပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မယ်လို့ယူဆလို့ရတယ်
အဲကျွန်တော်ဒီအချိန်ကားတစ်ခုနဲ့တော့ဟိုရတိကျတော့ကျွန်တော်တို့ဟိုသုံးသက်ဖို့တော့ခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီလက်ရှိအခြေအနေပေါ်မှာဟိုအကောင်းမြင်တော့တော့ဟုတ်ပါနော်။တော်တော်လေးပဲကျွန်တော်တို့အခုဒီတွေးရှိနေရတဲ့ဒီ case တွေအရာရောကျွန်တော်တို့လက်ရှိထိန်းချုပ်နေတဲ့အနေအထားတွေကဆက်ပြီးသွားနိုင်နေဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးစီးပွားရေးမူလအခြေအနေပြန်ရအောင်တော့ဟိုအချိန်ကာလတစ်ခုမှာတော့တစ်ဖြည်းဖြည်းချင်းတော့ပြန်တော့စူးစမ်းနိုင်မှာဖြစ်တယ်။တော်တော်လေးပဲကျွန်တော်ကဒီစီးပွားရေးပြန်မှတ်ဖို့ဆိုတော့နည်းနည်းတော့ပို့ပြီးတော့ကျွန်တော်တို့ကိုစူးစမ်းမဲ့တဘောမှာရှိတယ်။ငကူတည်းကလည်းစီးပွားရေးကကျွန်တော်ကဒီဟိုပြန်မှတ်ဖို့စူးစမ်းနေတဲ့အချိန်မှာဒါကြီးကထပ်ဝင်လာတဲ့ခါကျတော့ကျွန်တော်တို့တက်တာတကယ်ကိုဘာခေါ်မလဲထိခိုက်မှုကြီးတစ်ခုပေါ့နော်။ဆိုတော့ခုနကဒီအဲ့ဒါဒီစီးပွားရေးပေါ့ဒီနိုင်ငံရေးပိုင်းလည်းကျွန်တော်ကထုံရင်းနှောင်းပေါ့ဒီလာတော့မဲ့ကာလတစ်ခုမှလည်းတက်တော့ပဲကမာနမှာကျေပါဖို့ပေါ့နော်။ဆိုတော့အဲ့ဒီအတွက်ကလည်းကျွန်တော်ကဒီချိုးတင်ပင်ဆင်ပြီးတော့တုံးတက်မဲ့အပိုင်းလည်းရှိတယ်ပေါ့နော်။အဲနောက်တစ်ခုဒီ ဟိုပညာရေးကျန်းမာရေးပိုင်းမှာလည်းကျွန်တော်ကခုနကပြောတဲ့ဒီ bias ကထိန်းချုပ်နိုင်စမ်းမမူတည်ဘူးမှာပဲကျွန်တော်ပုံမှန်လည်းပတ်မဲ့အခြေအနေရှိတဲ့အကြောင်းမလို့အချိန်ကာလတစ်ခုအနေနဲ့တော့ပြောဖို့ခက်တယ်အဲတိုးတော်လည်းပဲဘာလို့ဒီလားဘိုင်းနေပြင်းမှာပေါ့နော်ကျွန်တော် test တွေ့မှုကလည်းမရှိဘူး second wave ဆိုရဲဒီကျွန်တော်တောက်ဆရာရဲ့ဖြစ်ခဲ့ဘူးဆိုတော့အဲကျွန်တော်ဒီ July August လောက်ဆိုရင်တော့တချို့လုပ်ငန်းတွေကပုံမှန်များလည်းပတ်နိုင်ပါလို့တော့ကျွန်တော်အနေနဲ့ယူဆတယ်ကျွန်တော်ကဟိုပွင့်ကုတ်တက်ဖို့ဒီကတော့မဟုတ်နော
်ဒါပေါ့ဒါပေါ့
ပုံမှန်လည်းပတ်နိုင်တဲ့အနေအထားတစ်ခုပေါ့မက္ကနီဇင်းတစ်ခုပေါ့ဟုတ်ကဲ့မက္ကနီဇင်းတစ်ခုလို့နည်းနည်းသူ့ဘက်သူစပြီး brand နိုင်တော့မလားပေါ့
ဟုတ်ကဲ့ဆိုတော့ Royal New Day ဟလာပြန်ဖွင့်ကြရမယ်လုပ်ကြရမယ်အဓိကအဲ့လိုပြန်ဖွင့်နိုင်မှုဟလာ virus ပိုးတက်တနာမတိုင်ခင်အခြေအနေဒုက္ခလောက်မျိုးပြန်ဖွင့်နိုင်မှုတွေအဓိကလိုအပ်ချက်ကဘာဖြစ်မလဲဘာလုပ်ဖို့လိုမလဲ
အဲကျွန်တော်ကတော့တစ်ချက်ပေါ့လေခုနဟိုကိုကျော်သိန်းပြောသားတယ်လို့ပဲအဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနောက်ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေဒါတကယ်ဟိုဟန်ချက်ညီညီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကလေအဲဒီစိန်ခေါ်မှုကြီးကိုကျော်လွှားတဲ့နေရာမှာကျွန်တော်တို့ကတကယ်ကိုတော့ချက်လို့ပြောလို့ရတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကအခုဒီ covid 19ကိုနော်ကုသမဲ့ဆေးပေါ့နော်ကုသမဲ့ဆေးရေနောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေးပေါ့အဲ့တော့အမနေ့ကတော့ကျွန်တော်တွေ့လိုက်တော့ဒီတရုတ်နိုင်ငံဘက်ကလည်းဒီကာကွယ်ဆေးကိုသူတို့လမ်းစပေါ်ရောက်နေပြီဆိုတဲ့သဘောမျိုးထုတ်ပြန်တာမျိုးလည်းဖတ်လိုက်ရတယ်နောက်အမေရိကန်ဘက်ကလည်းအဲလုံနေတယ်တော်တော်ခီးပေါက်နေပြီဆိုတဲ့သဘောမျိုးတွေ့ရတဲ့အခါကျတော့အဲဒီကာကွယ်ဆေးပဲဖြစ်ဖြစ်ကုသတဲ့ဆေးပဲဖြစ်ဖြစ်ဒါပေါ်လာမယ်ဆိုရင်တော့ဒါလည်းပဲ new normal ပေါ့နော်ဒီပုံမှန်အခြေအနေတစ်ကိုအမြန်ဆုံးရောက်ဖို့အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့မှာကဘာရှိနေလဲဆိုတော့ကျွန်တော်တို့ကအရင်တည်းကကျွန်တော်တို့ပြောတဲ့ old normal မှာကကျွန်တော်တို့ကအဖက်ဖက်ကအားနည်းနေတဲ့နိုင်ငံဖြစ်နေတယ်။အချက်တောင်အချက်မှာအစင်းရဲဆုံးနိုင်ငံဖြစ်နေတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရဲ့ဒီ new normal အတွက်စဉ်းစားမှုဟာနော်အခြားနိုင်ငံတွေတဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုနှစ်တပြားတည်းစဉ်းစားချက်မျိုးအချင်းကတ်တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်
အဲ့ဒီလိုဖြစ်ဖို့ကိစ္စမှာကျွန်တော်အမြင်ကတော့နိုင်ငံရေးဘိုင်းမှာပဲဖြစ်ဖြစ်စီးပွားရေးဘိုင်းမှာပဲဖြစ်ဖြစ်လူမှုရေးဘိုင်းမှာပဲဖြစ်ဖြစ်အစိုးရလွတ်တော်တတ်မတော်နောက်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေပညာရှင်တွေအဲ့လိုဟန်ချက်ညီညီနဲ့နော်အချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့လိုအပ်ချက်တွေအားနည်းချက်တွေဓာရီကိုအပြည့်အပြည့်လှန်လှန်စဉ်းစားပြီးတော့ကျွန်တော်တို့လမ်းကိုလျှောက်တဲ့နယ်လို့ကျွန်တော်ကမြင်တယ
်အ
ဲဒီလိုရှောက်တဲ့ဇန်မျိုးဒီသာလေးနော်ကျွန်တော်တို့အတွက်စွန့်စားမှုအလဲဆုံးဖြစ်နေတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဆိုတော့ရင်ဆိုင်ရမာတွေကတော့အများကြီးပါပဲဟိုဖြည့်ရှင်ရမာတွေလည်းအများကြီးပဲတိုင်းပြည်နေထားရချင်းချင်းတွက်ချက်ရမာတွေကလည်းအများကြီးပဲဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံတွေမဟုတ်ပါဘူးဒီကိစ္စကတကဘာလို့မှာကဟလာဒီကိုဗစ်နဲ့ဘလောက်ကြာကြာနေသွားကြရမယ်ဆိုတာအခုချိန်မှာဘယ်သူမှမသိဘူးလိုတိုင်းမသိပြောသွားသလိုကျွန်တော်တို့ဟလာယောဂကာကွယ်ဆေးပေါ်လာပြီဆိုရင်လည်းစိတ်ချမ်းသာရမယ်ဒါတော့မှပဲအဲ့ဒီကာကွယ်ဆေးကိုဘလောက်မြန်မြန်ရမှာလဲကိုယ့်နဲ့တနိုင်ငံလုံးကိုထိုးပေးနိုင်မှာလားဆိုတော့ဒါစဉ်းစားကြရင်ပြဿနာရအများကြီးရှိသေးတယ်ဗျယောဂကာကွယ်ဆေးပေါ်တယ်ဆိုရင်တော့မှနော်ကုသဆေးဆိုလည်းဒီတိုင်းပဲကျွန်တော်တို့ကဘလောက်မြန်မြန်ရမှာလဲတကဘာလို့လူနေတာဟုတ်ဒီဥစ္စာကဆိုတော့ကျွန်တော်တို့ဒီအခြေအနေအောက်မှာလာကျွန်တော်တို့လူလူအနေနဲ့ရှေ့လျှောက်ကိုဘလို့နေထိုင်သွားတင်တယ်ဆိုတဲ့အကြံပြုချက်ရှိရင်တော့ကျွန်တော်ပြောပြပါဦး
အော်ကျွန်တော်တို့ဒီခုနကဒီဆရာကြီးမုသိန်းပြောသလိုပဲ new normal ပုံစံကျွန်တော်တို့ချိန်ချက်နေထိုင်ဖို့လည်းတူတူတော့တချို့ကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝင်ဌာနကထောက်ပြထားတဲ့အခြေခံပေါ့တကယ်လို့လိုက်နာရမယ့်ဒီလောက်ကိုလောက်ရမယ့်ဟာတွေဆိုကျွန်တော်တို့ပြည်ပပြည်ပြည်လောက်မှလည်းအချင်းချင်းပဲဘာဖြစ်လို့ဆိုတော့ဒီ covid-19 ပေါ့ဒီ corona virus ကကျွန်တော်နောက်ဆုံးကျွန်တော်တို့ဒီသူနဲ့သူကိုယဉ်ပါပြီးတွားရမယ်ဆိုတဲ့အနေအထားရှိပါတယ်ဟိုဓာကြီးကဘယ်လုံးမှလည်းပေါက်ပြောင်းနိုင်တာမရှိဘူးဟိုဓာကြီးကိုကျွန်တော်တို့ကဟိုခြေချက်ဖို့လည်းမလိုဘူးအဲ့တော့ဒီကျွန်တော်တို့ကာဝယ်ဆေးတွေပေါ်လာရင်တော့မှဒီကာဝယ်ဆေးရဲ့ efficacy ကတော့တရားခံလို့မရှိနိုင်တဲ့ကြောင့်မလို့ခုကလည်းအားနည်းချက်တွေရှိနိုင်တယ်။အဲနောက်တစ်ခုကကျွန်တော်ကဒီခုနကဆရာပြောဆိုကုသတဲ့ဆေးရှိခဲ့ရင်တော့မှအဲ့ဒီအတန်ဖိုးတွေကျွန်တော်တို့ဒီဟာရောကုသပေးနိုင်မှာဆိုတဲ့ဟာပေါ့နော်။ဟိုလက်ရှိကျွန်တော်တို့ရဲ့အခြေခံဒီဟိုမကြခဏလက်ဆေးရမယ်။အဲကျွန်တော်တို့ဒီအပြင်ထွက်တိုင်း master ရမယ်။ခက်ခွာခွာနေရမယ်။လူစုလူဝေးရှောင်ရမယ်။အဲ့ဒီအခြေခံပေါ့နော်။အဲကျွန်တော်တို့အဲ့ဒီဟာလေးကိုတော့မိဘပြည်သူတွေကတောက်လျှောက်ဒါကိုလိုက်နာသွားပါပဲဖြစ်မဲ့နေတာရှိတယ်။ဟို new normal ပုံစံနဲ့သွားမှာပဲ။အရင်ပုံစံတော့နေလို့တော့မရဘူး။ဒါဆိုတော့တစ်ပိတ်တိုင်းတိုင်းပဲရှိလာမယ်။အဲနောက်ဆုံးကျွန်တော်တို့ထားပါတော့အခြားပွဲတွေပါလေလုပ်မယ်ဆိုရင်တော့မှဒါကျွန်တော်တော်လေးတတိထားပြီးတော့လုပ်ရမယ့်အနေအထားရှိပါလေ။ အဲ့ဒါဆိုဒီအရည်လည်းပဲချိန်ကဘာမှတော့မသိနိုင်တဲ့ကြောင့်မို့လို့အဲခုနကကျွန်တော်တို့ဒီ new normal ပုံစံနဲ့ကဏ္ဍအသီးသီးမှာသွားနိုင်မှုတော့ဟိုဆရာလေးရှေ့ကပြောဆိုပါပဲကျွန်တော်တို့ပြည်သူတွေရောဒီရပ်ဖက်ဖွဲ့တွေရောအစိုးရနော်ခြားတက်ဆိုင်ရာ institution ရဲ့ဒီတိုင်းအားလုံးကဟိုဟန်ချက်ညီညီနဲ့ဆက်သွားရမှာပေါ့ဗျာနော
်ဟုတ်ကဲ့
ဆရာအချိန်ကအနည်းချက်ဝင်တော့အဲ့ခုနကကျွန်တော်ပြောတဲ့ဒီ let's say ဘို့တို့ဒီ mask ကိုမဖြစ်မနေတက်ဖို့ social distancing ဝန်ခတ်ခေါ်ရနေဖို့တို့အဲ့ဒါတွေကတော့ဟိုပြည်ပပြည်သူတွေပေါ့နော်အဲ့တော့ဒီကိုခံအကောင်းအောင်ဒီလိုအဲ့ဒါလေးတို့တော့ကျွန်တော်အခြေခံအဖြစ်ဟိုလေးနဲ့တိုက်တွန်းလို့ပါတယ်
ဟုတ်ကဲ့ရောင်ရံမျိုးသိနေနေရောခုနပြောတဲ့ new normal ဇူနေမှုပုံစံတစ်မှာကျွန်တော်တို့မြန်မာလူထုအနေနဲ့မြန်မာလူထုအတွက်ဘယ်လိုအကောင်းဆုံးအကြံပေးချင်လဲ
ကျွန်တော်အမြင်ကတော့ကျွန်တော်ကတော့ဒီအဓိကဘာကိုဇောင်းပေးပြီးပြောချင်လဲဆိုတော့ကျွန်တော်တို့ new normal ကိုရောက်တဲ့အချိန်မှာကျွန်တော်တို့ဘာကိုပြင်ဆင်ရတော့မလဲဆိုတော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပြီဆိုလိုချင်တဲ့သဘောကကျွန်တော်တို့ဒီကာလရဲ့အလွန်မှာနော်ဒီလွှတ်တော်တွေဟာကျမရဲ့ဘတ်ဂျက်ကိုအများကြီးတိုးမြင့်ပြီးတော့တုံးဖို့လိုလာပြီဆိုတာကိုနော်ဒီကျွန်တော်တို့ COVID-19 ကနေပြီးတော့ဆော့အောလိုက်တာပဲကျမရဲ့ဘတ်ဂျက်ကိုကျွန်တော်တို့ထိထိရောက်ရောက်နဲ့အယုံအဖိတ်မရှိတဲ့လောက်ကိုနင်းအောင်ကျွန်တော်တို့တနိုင်ငံလုံးမှာတုံးပြီးတော့ကျမရဲ့ပညာပေးမှုတွေနောက်ပြီးတော့ကျမရဲ့နဲ့ပတ်သက်တဲ့ကျွန်တော်တို့အဆောက်အုံတွေတိစောက်တာတွေပစ္စည်းကိရိယာတွေဝယ်ယူတာတွေစေဝါးတွေဝယ်ယူတာတွေဒါတွေကိုကျွန်တော်တို့တစ်ဆ3ဆလောက်ကိုတိုးပြီးတော့လှုပ်လာနိုင်ဖို့လိုအပ်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာအရပ်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍ၊ပရိဒအဖွဲ့တွေရဲ့အခန်းကဏ္ဍ၊လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုအစိုးရဝန်ကြီးဌာနလွှတ်တော်တွေကဒီတက်ပို့ပြီးတော့အလေးထားပြီးတော့နေရာပေးပြီးတော့ပါဝင်ခွင့်တကားဖွဲ့ပေးဖို့မဖြစ်မနေလိုအပ်တဲ့အခြေအနေမျိုးကိုရောက်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာကျော်စောဦးနဲ့ဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲရေးရွယ်လေးကိတ်ဆင်ကြပါစေခင်ဗျာ
။ဟုတ်ကဲ့။ကျေးဇူးပါဗျာ။ဟုတ်ကဲ့ကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့ခင်ဗျာတို့
။လူလူကြားမှာ COVID-19 ရောဂါကာကွယ်တာစီးဆန်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှူဆောင်နေသူဒေါက်တာကျော်စောဦးမြမအရေးကြီးတဲ့သုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုင်းလေးတိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOE ရဲ့ကမ္ဘာတစ်ဝှမ်းကြီးသွားအစီအစဉ်ကနေကြိုဆိုပါတယ်အခုတစ်ခေါက်တော့ Great နိုင်ငံကိုသွားကြရအောင်ပါဥရောပကလူသွားအများဆုံးအပန်းဖြေနေရတခုဖြစ်တဲ့စန်တိုရီနီကျွန်းပေါ်မှာဧည့်သည်တွေကိုပြန်လည်ကြိုဆိုနိုင်ဖို့ဘလို့ပြင်ဆင်နေကြပြီလဲဆိုတာကိုကမ္ဘာတစ်ဝှမ်းကြီးသွားအစီအစဉ်ကနေသွားပြီးလေ့လာကြရအောင်ပါရှင်ဥရောပမှာကမ္ဘာလှည့်ခီးတယ်တွေအတော့အများဆုံးနိုင်ငံတစ်ခုရဲ့မှာ Greek နိုင်ငံပါပါတယ်။ရှေးဟောင်း Greek လက်ရာအစားအုပ်တွေနဲ့လှပတဲ့ကျွန်းတွေရှိတဲ့ Greek နိုင်ငံမှာရာသီဥတုကလည်းတာယာရာမှုအပန်းဖြေခရီးထွက်သူတွေအတွက်ရွေးချယ်စရာတစ်ခုဖြစ်နေတာပါ။ COVID-19 ကပ်ရောဂါကြောင့်ပိတ်ထားခဲ့တဲ့စီးပွားရေးလုပ်ငန်းတချို့ကိုမေလ17ရက်နေ့ကစပြီးပြန်ဖွင့်ခွင့်ပြုထားတာမို့ထိခိုက်နေတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကလည်းသူတို့လုပ်ငန်းတွေပြန်ဆနိုင်ဖို့ပြင်ဆင်နေကြပါတယ်။နိုင်ငံတကာခီးသွွားဧည့်သည်တွေကြားမှာတိတ်ပြီးရေပန်းစားတဲ့စန်တိုရီနီကျွန်းပေါ်မှာလည်းအရင်ကလိုဧည့်သည်တွေပြန်ရောက်လာရင်ဝန်ဆောင်မှုအပြည့်ပေးနိုင်ဖို့ပြင်ဆင်ထားကြပါတယ်။စန်တိုရီနီကျွန်းကမ်းခြေမှာရှိတဲ့အရက်ဘားနဲ့စားတောက်ဆိုင်တွေမှာဆိုအရင်ကနဲ့မတူတဲ့မြင်ကွင်းသစ်တွေအခုမြင်နေရပါတယ်။COVID-19 ရောဂါပကူအောင်တယောက်နဲ့တယောက်ခက်ခွာခွာနေတဲ့ဆိုတဲ့အတိုင်းကမ်းခြေမှာအပန်းဖြေသူတွေစားတောက်သူတွေတယောက်နဲ့တယောက်နိနိကက်ကက်ရှိမနေအောင်လို့ပလတ်စတစ်အချီအကာတွေလှုပ်ထားပါဗျ။တို့ရောပေါင်းမြင်နေရတဲ့အကာတွေဆိုပေမဲ့အတားဆီးတွေလိုဖြစ်နေလို့ပိုင်ရှင်တွေကတော့သိတဲ့ဘောမတွေ့လာပါဘူး။ဒါပေမဲ့လည်းဧည့်သည်တွေစိတ်ချလက်ချလာနိုင်ကြဖို့အခုလိုပြင်ဆင်ပေးထားရတာလို့ပိုင်ရှင်တယောက်ကရှင်းပြပါဗျ။
Ευχόμαστε να μην είναι το μέλλον της παραλίας.
Πένα κάντζι ρε μα ခုတွေ့နေရတယ်လို့မျိုးအကာအကွယ်တွေနောက်မှမရှိဘူးလို့ပဲမျှော်လင့်ပါတယ်ဗျ။အခုလဲဓာမျိုးတွေကျွန်တော်တို့ကာမထားခြင်းပါဘူး။ဒါပေမဲ့လိုအပ်လို့အခုကာထားရတာပါ။လူတွေဘေးကင်းဖို့အတွက်ဓာမျိုးမှမဟုတ်ဘူးတခြားနီးလိုအပ်တယ်ဆိုရင်လဲကျွန်တော်တို့ကလောက်ရမှာပါ။ဒါမှအလုပ်ဖြစ်မှာကိုဗျ။
အေဂျီယန်ပင်လယ်ထဲကမိတော်ဟောင်းကြီးပေါ်မှာအဖြူရောင်အဆောက်အဦတွေစီစီရီဆောက်ထားတဲ့စန်တိုရီနီကျွန်းဟာတိတ်လာတဲ့အတွက်ဒီကျွန်းကိုနိုင်ငံဆောင်ကဖြီးသွားတွေလာလေကြသလိုတကူးတကလာပြီးမင်္ဂလာပွဲကျင်းပသူတွေပြားရည်စံခီးထွက်ကြသူတွေလည်းမနှဲပါဘူးကန့်သက်ချက်တွေကိုအစိုးရကဖြေလျှော့ပေးနေသလိုမေလကုန်လောက်ကစပြီးခီးသွားရာသီကလည်းစတော့မှာမို့ဟိုတယ်တွေတဲခိုခန်းတွေကလည်းအခုရဲကစတင်ပြင်ဆင်နေကြပါတယ်
Tanto se mi se vega mere sama sedimi. Afto endo mono sicuro.
Hotel jan phwe mo pin sin ni da nya ra ne ya wan ta ni ya ba le. Ba be me le la de me tu lo lo se ma shi bi da ga wan ne sia ba. Di kaisa be du ma pyo daw ma pyo chin ja ba mu.
COVID-19 ရောဂါကြောင့်ခီးသွွာလာမှုအလုံးနီးပါးရပ်နေတဲ့အတွက်ဟိုတယ်လုပ်ငန်းတွေအတော့ကိုထိခိုက်နေတာပါ။ဒါကြောင့်တဖြည်းဖြည်းချင်းကန့်သတ်မှုတွေဖယ်ရှားပေးနေချိန်မှာနိုင်ငံတကာကဧည့်သည်တွေပြန်လာကြဖို့သူတို့လိုဟိုတယ်ပိုင်ရှင်တွေကမျှော်လင့်နေပါတယ်
။ Είναι δύσκολο για όλους τους ανθρώπους, δεν γαζόμενοι, καταλαβαίνεις.
လူတိုင်းဒုက္ခရောက်နေကြတာပါ။လူသမားတွေရောကုပါဝန်ကျင်ကလူတွေရောဘယ်သူကြည့်လိုက်ကြည့်လိုက်အခက်ကြုံနေကြပါတယ်။ဒီကြားထဲကနေလူငန်းတွေပြန်လည်ပတ်နိုင်အောင်ကျွန်တော်တို့ကြိုးစားနေကြပါတယ်။
Santorini ကျွန်းတကြုံလုံးနီးပါးကခီးသည်တွေအပေါ်အားထားပြီးဝင်ငွေရှာကြတာပါ2018ခုနှစ်ကဧည့်သည်2တန်းလောက်လာခဲ့တဲ့ကျွန်းမှာလောလောဆယ်ကမ္ဘာလှည့်ဧည့်သည်တွေမလာနိုင်ကြလို့စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတယ်လို့ Santorini ဟိုတယ်လုပ်ငန်းအဖွဲ့ဒုဥက္ကဋ္ဌကပြောပါတယ်
Σίγουρα μπορεί πολύ ξενοδόχοι να μην είναι το ορθότερο να ανοίξουν
Τι τσου hotel လုပ်ငန်းတွေကတော့ခုချက်ချင်းဖွင့်လို့ရကြမှာရမှာပါဖွင့်လို့ရတဲ့ hotel တွေဆိုရင်တော့ရှုံးခံပြီးတော့ဖွင့်ခြင်းလဲဖွင့်ကြရမယ်ထင်ပါတယ်ဒါမှဟိုတယ်လုပ်ငန်းလက်ပတ်ဖို့အတွက်ပစ္စည်းဖြန့်ဖြူးနေသူတွေအလုပ်သမားတွေအတွက်အလုပ်တွေပြင်ရကြမှာပါဟိုတယ်လုပ်ငန်းပေါ်မှာမိခိုအားထားနေကြသူတွေကအများကြီးပါ
ပုံမှန်ခီးသွွားရသည်ဆိုရင်ကျွန်းပေါ်မှာကမ္ဘာနိုင်ငံဆောင်ကခီးတယ်တွေနဲ့စီကားနေတယ်လို့ဟိုတယ်တွေမှာလည်းတဲခိုသူအပြည့်ပါအခုတော့ချိုတက်အခန်းငှားထားသူတွေတောင်တော်တော်လေးနည်းနေပါသေးတယ်
Τα ποσοστά των κρατήσεων σε σχέση
με το booking ရရန်ကြပါပါတယ်မနေ့ကဒီချိန်ဆိုလို့ရှိရင်ဂျွန်လအတွက် booking က80ရာခိုင်နှုန်းလောက်ရနေပါပြီအခုတော့အများဆုံး30ရာခိုင်နှုန်းလောက်ပဲရှိပါတယ
် COVID-19 ရောဂါကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အတွက်ဝင်ငွေထိခိုက်ဆုံးရှုံးမှုနဲ့အတူစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုလည်း Santorini ကျွန်းပေါ်မှာခံစားနေကြရပါတယ
်
ဒီနှုန်းကလူတွေအဖြစ်အားလုံးကဘဝကိုပျော်ပျော်ရွှင်ရွှင်ဖြတ်သန်းခဲ့ကြတာပါအခုတော့အထူးကျန်စင်စင်ဖြတ်သန်းနေကြရပါတယ်အစိုးရင်တိတ်မလွန်တဲ့သူတွေပြန်လာကြမယ်လို့မျှော်လင့်ပါတယ်အရင်ကတော့တိတ်ကိုတက်တက်ကြွကြွရှိခဲ့ကြပေမဲ့အခုတော့နည်းနည်းတောင်စိတ်သက်သာချင်ပါတယ
်ကျွန်းပေါ်မှာ၆ကတ်သွားတာကိုစိတ်မကောင်းနဲ့အဝိထယ်ဆိုင်ပိုင်ရှင်တယောက်ပြောသွားတာပါအမြဲတမ်းတက်ဝင်လှုပ်ရှားနေတဲ့ကျွန်းပေါ်မှာ၆ကတ်သွားတာကြောင့်သူတို့အတွက်ကထူးခြားနေတာပါကျွန်းပေါ်ကခက်ချင်းချင်းလမ်းလေးတွေပေါ်မှာနိုင်ငံဆောင်ကကဘာလှည့်ဖြီးသွားဧည့်သည်တွေနဲ့ပြည့်ကျက်နေလေရှိတဲ့နွေရာသီလတွေရောက်ရင်တော့နေဝင်ချိန်တိတ်လှတဲ့ရှုခင်းကိုလာကြည့်ကြသူတွေအရင်လိုပြန်များလာဖို့စန်တိုရီနီကျွန်းဒေသခံတွေမျှော်လင့်နေကြပါတယ်ရှင်။ဒီမှာဆွေးနွေးမှာပ
ါ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ Republican Party အလို့တော်မှ John Redcliffe ကိုအမျိုးသားထောက်လှမ်ရေးအခြေခံအဖြစ်မြင်းရှင်းတင်သွင်းဖို့အထက်လွှတ်တော်ထောက်လှမ်ရေးကော်မတီကအင်္ဂါနေ့မှာအတည်ပြုပေးလိုက်ပါတယ်။ပါတီကြီးနှစ်ရက်စလုံးပါဝင်တဲ့ကော်မတီကနေထောက်ခံမဲ၈မဲ၊ကန့်ကွက်မဲ၇မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပြီးဒီမိုကရက်တစ်ပါတီကော်မတီဝင်အားလုံးကကန့်ကွက်မဲထည့်ခဲ့ကြတာပါ။တကယ်လို့အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲတဲ့အခါမှာအတည်ပြုချက်ရခဲ့ရင်တော့ Redcliffe ဟာလစ်လပ်နေတဲ့အမျိုးသားထောက်လှမ်ရေးအကြီးအကဲတာဝန်ကိုထမ်းဆောင်ရတော့မှာဖြစ်ပါတယ်။အမေရိကတိုက်မှာရှိတဲ့နိုင်ငံတွေရဲ့အစိုးရတွေဟာကိုယ်နိုင်ငံတွင်ကျန်းမာရေးကဏ္ဍမှာအရေးပါတဲ့ကျန်းမာရေးလုပ်သားတွေကိုကောင်ဝဲဆောင်ဆောင်မှုပေးဖို့ပြက်ကွက်နေကြတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကအင်ကာနေမှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်။ကျန်းမာရေးလုပ်သားတွေကိုကျေးဇူးတင်ကြောင်းပြောရုံနဲ့မပြီးပဲသူတို့ရဲ့အခြေခံရပိုင်ခွင့်တွေလုံခြုံမှုရှိဖို့တွေကိုအသေးချာလုပ်ပေးရမှာဖြစ်ပြီးသူတို့ကိုအန်ဒီယရင်းနဲ့ထပ်ပြီးမကြစေဖို့လှုံ့ဆော်ရမယ်လို့ AI အဖွဲ့ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမက်သက်ဖက်တမင်းစေပြန်193တန်းအပါဝင်ဖန်တနာဆေးအမြောင်များဖန်ဆင်းမိတာကအရှိတောင်အာရှဒေသဟာဓာတ်ရုပ်မူရဆေးဝါးတွေထုတ်လို့ရပင်မနေရာဖြစ်လာကံနေပြီဆိုတာကိုပြနေတာလို့မူရဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရုံးရဲ့အရှိတောင်အာရှဒေသဌာနကိုယ်စားလှယ်ကသတိပေးခဲ့ပါတယ်။နာမည်ဆုံးနဲ့ကြော်ကြားတဲ့ရွှေတိကံဒေသမြန်မာနိုင်ငံထဲမှာဖန်တနာဓာတ်ရုပ်မူရဆေးရေဂါလန်990ဖန်မိတာကြောင့်ဒါဟာအရှိတောင်အာရှဒေသထဲမှာလည်းဒီဈေးကွက်ရှိတာပြနေတယ်လို့သတိပေးပါတယ်။နိုင်ငံရခြားမှာအလုပ်ရမယ်ဆိုပြီးအွန်လိုင်းကနေလိမ်လည်မှုတွေတိုးလာတဲ့အန်ဒီထိုင်းနိုင်ငံမှာကြုံတွေ့နေရပြီးဒီလိုလိမ်လည်တဲ့ကြော်ညာတွေဟာ Facebook မှာအများဆုံးတွေ့ရတယ်လို့ထိုင်းအလုပ်ကံရှာဖွေဦးစီးဌာနအကြီးအကဲကအင်ကာနေမှာပြောပါတယ်။ဗိုလ်တခုနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ ောက်တာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဝေတပ်ပါ။
This program has come to you from the Voice of America, Washington.